Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VO American တန်ရဲ့2023ခုနှစ်ဒီဇင်ဘာလ14ရက်စက်တာရင်းညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32ပြင် VO ရဲ့ website Facebook နဲ့ YouTube ကနေလည်းတချိန်တည်းထုတ်လွှင့်ချိန်အတွင်းတိုက်ရိုက်နှาศင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာညချမ်းပါရှင်ကျမကတော့ဆုမြတ်ပါပါအစ္စရေးကိုဟာမတ်စပေါ်ဆစ်ဆင်နေတဲ့ဆစ်ဆင်ရေးနောက်တဆင်တဲ့ဒီပါလက်စတိုင်းအရတားတွေမထိခိုက်ရေးကိစ္စတွေကိုဆွေးနွေးဖို့အတွက်လုံခြုံရေးဆိုင်ရာအင်ပီရိုအကြံပေး Jake Sullivan အစ္စရေးနိုင်ငံကိုတွားရောက်နေပါတယ်ယူကရိန်းမှာနာဇီဝါဒစစ်ဝါဒကင်းရှင်းရမယ်ဆိုတဲ့သူတို့ရဲ့ညီမှန်းချက်ပြေတော့မှာပဲငြိမ်းချမ်းရေးရမယ်လို့ဒီရုရှားသမ္မတကပြောကြားလိုက်ပါတယ်ကဘာတော်မှာအခုနှစ်အတွင်းမှာဒီသတင်းအလုံးလုံးရင်းနဲ့တက်ခံရတဲ့သတင်းတောက်45ယောက်ရှိတယ်လို့နေစီမထားသတင်းတောက်များအသင်း RSF ကပြောကြားလိုက်ပါတယ်အခုလိုမျိုးထိတက်ရောက်နေတဲ့သတင်းတွေကိုဒီကနေ့ညမှာကြီးညာပေးပါမယ်ရှင
်ကျေးဇူးပါမဆူမြမွန်ရေးအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ရှမ်းပြည်မြောက်ပိုင်းတိုက်ပွဲတွေကြောင့်အရသာသေဆုံးမှုတိုးလာတာမှာတအန်းအရက်ပဲအဖွဲ့တာဝန်ခံတူက
အိမ်ပြည့်စည်တွေကတော့များတယ်။မျိုးကလူတွေကတော့တော်တော်လေးထွက်သွားကြတယ်။လက်နဲ့ကြီးရောလေးရောလာကျဲတယ်။မင်းကမျိုးထဲမှာပဲဒီရက်နေ့ရက်အင်းမှာ၄ရောက်လောက်အသက်ဆုံးရှုံးတာ
။နောက်ရခိုင်ပြည်နယ်ဘက်မှာလည်းတိုက်ပွဲတွေကြောင့်စစ်ရှောင်းတသိန်းကျော်အထိတိုးလာနေပါတယ်။ဒါ့အပြင်မွန်ပြည်နယ်ချိန်မရော့ဘက်ကရွာကစစ်ရှောင်းတွေလည်းနေရက်မပြတ်နိုင်ကြသေးပါဘူး။အခုလိုသတင်းလွှာတွေပြီးမှာတော့ချက်တာရင်းညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နောက်ကျမရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုဆက်တိုက်နှาศင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတဲရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ပဲကျွန်တော်ပြောပြပေးပါမယ်ခင်ဗျာ
ဟာမတ်စစ်သွေးကြွအဖွဲ့ကိုအမြင့်ပြတ်အောင်လို့တိုက်နေတဲ့အစ္စရေးစစ်တပ်ရဲ့ဒီစစ်စင်ရေးနောက်တဆင့်နဲ့ပါလက်စတိုင်းအရသားတွေမထိခိုက်အောင်လို့ကာကွယ်ရေးကိစ္စတွေဆွေးနွေးဖို့အတွက်လုံခြုံရေးဆိုင်ရာအင်ဂျီရောအကြံပေး Jake Sullivan အစ္စရေးကိုတွားရောက်နေပါတယ်။အစ္စရေးတို့ရဲ့ဒီစစ်စင်ရေးနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ထိမ့်ထိမ့်သိမ့်သိမ့်တိတိကျကျလှုပ်ဖို့အစ္စရေးတာဝန်ရှိသူတွေနဲ့ဆွေးနွေးမှာဖြစ်တယ်လို့အင်ဂျီရောပြောခွင့်ရ John Kirby ကဗုဒ္ဓနေတော်ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။Karam Shalom နေဇက်ဂိတ်ကနေဂါဇာကမ်းမြောင်တဲကိုလူသားချင်းစာနာတဲ့အကူအညီတွေပို့ပေးခွင့်ပြုဖို့အမေရိကန်ဘက်ကတောင်းဆိုထားတာကိုလည်းလုံခြုံရေးအကြံပေး Jake Sullivan ကဆွေးနွေးဖို့အစီအစဉ်ရှိတယ်လို့ပြောပါရယ်။လက်ရှိမှာ Egypt နဲ့နေဇက်ဖြစ်တဲ့ Rafah Gate တခုတည်းကနေပဲဂါဇာဒေသတွေကိုအကူအညီပို့ပေးလို့ရနေတာပါ။ Israel ကိုမတော်ခင်လုံခြုံရေးအကြံပေး Jake Sullivan ဟာ Saudi Arabia နိုင်ငံကိုတွားရောက်ပြီးတော့အင်ရှစ်မင်းသား Mohammed bin Salman နဲ့တွေ့ဆုံခဲ့ပါရယ်။အစ္စရေးနဲ့ပါလက်စတိုင်းကြားမှာရေရှည်ခံမဲ့ငြိမ်းချမ်းရေးရရှိရေးနဲ့ဂါဇာဒေသကိုအကူအညီတွေပို့တိုးပို့နိုင်ရေးကိစ္စတွေဆွေးနွေးခဲ့ကြတယ်လို့အင်ဂျီရောကဒီနေ့ကြတာရင်းနေမှာပြောပါရယ်။အောက်တိုဘာ9ရက်တုန်းကလူပေါင်း1000ကျော်တေဆုံအောင်တိုက်ခိုက်ခဲ့တဲ့ဟာမတ်စ်အဖွဲ့ကိုအစ္စရေးတို့စီးရီးအရတုံ့ပြန်တဲ့အပေါ်မှာအမေရိကန်တို့ထောက်ခံပေမဲ့ဂါဇာဒေသမှာရပ်သားတွေတေဆုံနေတဲ့ပမာဏဟာစိုးရိမ်စရာဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တခြားတာဝန်ရှိသူတွေကဖော်ပြပြောဆိုခဲ့ကြပါရယ်။ဟာမတ်စ်သွေးကြွအပေါ်စစ်စင်တဲ့နေရာမှာပါလက်စတိုင်းအရသားတွေမထိခိုက်အောင်လို့အမေရိကန်ကတိုက်တွန်းနေချိန်မှာပဲဒီကနေ့ကြာသပတေးနေ့မှာလဲဂါဇာကမ်းမြောင်ဒေသအပေါ်အစ္စရေးတို့ကဗုံးကျဲတိုက်ခိုက်မှုတွေကိုဆက်ပြီးတော့လုပ်နေပါတယ်ရှင်
။ဟူသီထိန်းချုပ်ထားတဲ့ယေမန်နိုင်ငံတဲကနေပစ်လိုက်တဲ့အဝေးထိန်းလေယာဉ်ကိုအမေရိကန်ဘက်ကပစ်ချလိုက်တယ်လို့ထုတ်ပြန်လိုက်ပါတယ်။ယေမန်ခြေဆိုင်ဟူသီအဖွဲ့ထိန်းချုပ်နယ်မြေကနေလေကြောင်းပစ်ခတ်ခဲ့တဲ့အဝေးထိန်းယာဉ်တစ်စီးကိုAmerican စစ်သည်မော်ကပြစ်ချခဲ့တယ်လို့ American စစ်တပ်အလဲပိုင်းဒေသကုတ်ကဲဌာန CENTCOM ကဒီနေ့ထုတ်ပြန်လိုက်တာပါ။ပင်လယ်နီတောင်ပိုင်းမှာရောက်နေတဲ့ Marshall Island Atlantic ရေနံတင်သင်္ဘောကနေမနေ့ဗုဒ္ဓဦးနေ့ကအကူအညီတောင်းခဲ့တဲ့အတွက် American စစ်သည်မော်ဟာဒီဒေသကိုရောက်ရှိနေတာလို့လည်းဒီနေ့ဒီဇင်ဘာ14ရက်နေ့ကထုတ်ပြန်တဲ့ဒီအကြေညာချက်ထဲဖော်ပြထားပါတယ်။ရေနံတင်သင်္ဘော Atmo Encounter ကိုတရားစီးလှင်နဲ့မနေ့ကတိုက်ခိုက်ခံရပြီးတဲ့နောက်ဟူသီထိန်းချုပ်နယ်မြေကနေအဝေးထင်းရင်နဲ့ဒီနေ့ပြစ်ခတ်လိုက်တာကိုအမေရိကန်ဖြတ်သင်းပေါ်မေဆန်ကကြားဖြတ်ပြစ်ချခဲ့တာလို့ဆမ်ကွန်ကလူမှုကွန်ရက်မှာသတင်းထုတ်ပြန်ခဲ့တာပါဟူသီတို့ထိန်းချုပ်ထားတဲ့ယေမန်နိုင်ငံတဲကနေမစ်ဆိုင်းတုံးနှစ်ခုနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပေမဲ့သင်းပေါ်ကိုထိမှန်ခြင်းမရှိခဲ့တဲ့အတွက်အဲ့ဒီ Atmo Encounter ဟာနောက်ထပ်အခက်အခဲမရှိပဲခီးဆက်နိုင်ခဲ့တယ်လို့လည်းဒီဆမ်ကွန်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်သ တင်မောနဲ့တင်မောပေါ်ပါလာတဲ့ဝန်ထမ်းတွေကိုတော့ထိခိုက်ခြင်းမရှိဘူးလို့လည်းဒီကြေညာချက်မှာရှင်းပြထားပါတယ်။အရှေ့လေပိုင်းမှာအစ္စရေးနဲ့ဟာမတ်စစ်ပွဲဖြစ်ပွားကြတဲ့ကဟူတီတို့ထိန်းချုပ်ထားတဲ့ယေမန်နိုင်ငံမြောက်ပိုင်းကနေအစ္စရေးပိုင်းတင်မောဒါမှမဟုတ်အစ္စရေးကိုဥတီသွားနေတယ်လို့သူတို့ယူဆတဲ့တင်မောတွေကိုဟူတီအဖွဲ့ကပြစ်ခတ်တိုက်ခိုက်လာခဲ့တာပါခင်ဗျာ။
သူတို့ရဲ့ရည်မှန်းချက်တွေပြည်တော်မှာယူကရိန်းမှာဒီငြိမ်းချမ်းရေးရမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပါတယ်။ရုရှားကိုကျူးကျော်စစ်တိုက်ပြီးတော့ဒီနောက်ပိုင်းမှာပဲဒါပထမဦးဆုံးပြန်လည်ပြုတ်လုတဲ့နှစ်ချုပ်သတင်းစာရှင်းလင်းပွဲအတွင်းမှာရုရှားသမ္မတပူတင်ကအခုလိုပြောကြားသွားတာဖြစ်ပါတယ်။
Тогда, когда мы достигнем своих целей, о которых вы сказали, теперь вернемся к этим целям. Они не меняются.
Ukraine မှာ나지와라세와라갱신ပြီးတော့ဈာနေရက်တည်တဲ့နိုင်ငံဖြစ်ရမယ်ဆိုတော့ Russia ရဲ့ရည်မှန်းချက်ပြည့်မှာငြိမ်းချမ်းရေးရမှာဖြစ်တယ်လို့ Russia သမ္မတ Putin ပြောကြားသွားတာဖြစ်ပါတယ် Ukraine မှာလုပ်နေတဲ့သူတို့အဆိုအထူးစစ်ဆင်ရေးမှာရှေ့တန်းစစ်နက်မျက်နှာပြင်အားလုံးနှီးပါ Russia တပ်တွေရဲ့အနေအထားခိုင်မာတိုးတက်နေတယ်လို့လည်းသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်မိုင်မောင်း 1,200 ကျော်ရှည်လျားတဲ့စစ်မျက်နှာပြင်မှာရုရှားတပ်ဖွဲ့ဝင်ပေါင်း 6,000 ကျော်ကိုဖျက်ချထားတယ်လို့ပြောပါရတယ်။ယူကရိန်းကိုရုရှားကျူးကျော်စစ်တိုက်နေတာ3နှစ်ထဲရောက်တော့မဲ့အချိန်မှာသူ့ဘက်ကအသာရနေပြီလို့ရုရှားသမ္မတကမြင်နေပုံရတယ်လို့လေ့လာသူတွေကသုံးသပ်နေပါရတယ်။ရုရှားတပ်တွေအထူးထချထားတဲ့နေရာတွေကိုယူကရိန်းတပ်တွေဘက်ကထိုးဖောက်နိုင်ခြင်းမရှိသေးတာနဲ့ယူကရိန်းမဟာမိတ်တွေရဲ့စီးရဲအရာထောက်ပံ့ကူညီမှုတွေလျှော့လာတာကိုထောက်ပြကြပါရတယ်။ရုရှားမှာရှင်းနှစ်ကျင်းပမဲ့သမ္မတရွေးကောက်ပွဲမှာသူထပ်ပြီးဝင်ပြိုင်မယ်လို့သမ္မတပူတင်ကပြီးခဲ့တဲ့သတင်းပတ်ကပဲကြေညာထားတာကြောင့်2030ခုနှစ်အထိရုရှားသမ္မတအနေနဲ့ဆက်ပြီးတော့ရှိနေအောင်မဲ့ပုံရပါတယ်။အနောက်ဥရောပနိုင်ငံတွေနဲ့ဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့ကရုရှားပေါ်မူတည်တာမဟုတ်ဘူးလို့လည်းရုရှားသမ္မတကပြောပါတယ်။အမေရိကန်ပြည်ထောင်စုကတော့ကမ္ဘာမှာအရေးပါပြီးလိုအပ်တဲ့နိုင်ငံအဖြစ်ရုရှားကယုံကြည်ထားကြောင်းနဲ့အမေရိကန်နဲ့ဆက်ဆံရေးတည်ဆောက်ဖို့အတွက်ရုရှားဘက်ကအဆင်သင့်ရှိနေတယ်လို့လည်းပြောပါရယ်ဒါပေမဲ့အမေရိကန်ရဲ့ဩဇာလွှမ်းမိုးခြင်းနဲ့မူဝါဒကြောင့်အခက်အဟန့်တားဖြစ်နေတယ်လို့ရုရှားသမ္မတကဒီကနေ့ပြုလုပ်တဲ့သူ့ရဲ့နှစ်ချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါရယ်ရှင
်အခုလိုပြောခဲ့တဲ့ရုရှားသမ္မတအနေနဲ့ယူကရိန်းထိုးစစ်အောင်မြင်ခဲ့ရင်တောင်အဲ့ဒီမှာတင်ရက်မယ်မထင်ဘူးလို့နေတိုအကြီးကဲကသတိပေးလိုက်ပါတယ်ရုရှားသမ္မတဗလာဒီမာပူတင်အနေနဲ့ယူကရိန်းမှာစစ်ရေးရသူ့ရည်မှန်းချက်အောင်မြင်ပြီးမြောက်ခဲ့ရင်တောင်မှယူကရိန်းနဲ့တင်ပြီးသွားမှာမဟုတ်ဘူးဆိုတာသိကြသလောက်ပါပဲလို့နေတူမာမိအကြီးကယန်စတိုဒန်ဘတ်ကဒီနေ့သတိပေးလိုက်တာပါအဲ့ဒီလိုဖြစ်လာနိုင်ခြေရှိတာကြောင့်လဲယူကရိန်းရဲ့မဟာမိတ်နေတူအဖွဲ့အနေနဲ့စစ်ရေးရယူကရိန်းကိုဆက်ပြီးတော့ကူညီပေးရလိမ့်မယ်လို့လဲယန်စတိုဒန်ဘတ်ကဆက်ပြောခဲ့ပါတယ်ယူကရိန်းစစ်ပွဲမှာပူတင်အနိုင်ရသွားခဲ့ရင်သူ့ရဲ့ရန်လိုတဲ့လုပ်ရက်တွေကယူကရိန်းမှာတင်ရက်သွားမှာမဟုတ်ဘူးဆိုတဲ့အန်ဒီယကသိကြသလောက်ရှိပါတယ်ကျွန်တော်တို့ဟာပရိုက်တာအတွက်လုပ်နေတာမဟုတ်ပါဘူးဒါဟာကျွန်တော်တို့အနာဂတ်အတွက်ရင်းနှီးမြှုပ်နှံမှုပါလို့ယန်စတိုဒန်ဘတ်ကဆက်ပြောခဲ့ပါသေးတယ်ပြည်တွင်းနိုင်ငံရေးပဋိပက္ခတွေကြောင့်အမေရိကန်နဲ့ဥရောပသမဂ္ဂတို့မှယူကရိန်းကိုအကူအညီပေးမှုတွေရော့ချလာနေချိန်မှာပဲနေတူးအဖွဲ့အကြီးအကဲကယူကရိန်းကိုဆက်လက်အကူအညီပေးကြဖို့တိုက်တွန်းပြောဆိုလိုက်တာလည်းဖြစ်ပါတယ်ဘယ်ဂျီယံနိုင်ငံဘရဆယ်စ်မြို့မှာ EU ကောင်ဆောင်နဲ့ဒီနေ့တွေ့ဆုံဆွေးနွေးနေကြတာမှလည်းယူကရိန်းကိုဆက်လက်အကူအညီပေးရတဲ့အနာဂတ်တစ်ချိန်ချင်းမှာယူကရိန်းနိုင်ငံ EU ဖွဲ့ဝင်ဖြစ်လာရေးကိစ္စတွေကိုထိတ်တန့်ဦးစားပေးဆွေးနွေးနေကြပါတယ်ခင်ဗျာ
ဒီ American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိ 5.19 kHz 15953ညာလိုက်တိုမီတာ25 kHz 11803ညလိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ကြာသာရင်းနှီးညပဲနိုင်ငံကသတင်းတွေကို VOE ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်ကမ္ဘာတဝန်းမှာဒီ2023ခုနှစ်အတွင်းမှာသတင်းအလုတ်လုပ်ရင်းနဲ့အသက်ခံရတဲ့သတင်းတောက်45ယောက်ရှိတယ်လို့နယ်စည်းမထသတင်းတောက်များအသင်း RSF ကပြောကြားလိုက်ပါတယ်။2022ခုနှစ်ထဲကဆိုရင်အ ਨੇ ဆုံးအရေအတွက်ကိုကျဆင်းသွားတာဖြစ်တယ်လို့ RSF ရဲ့2023အစီရင်ခံစာထဲမှာဖော်ပြထားပါတယ်။လိုအပ်တဲ့လေ့ကျင့်သင်တန်းပေးမှုတွေအကာအကွယ်ပစ္စည်းတွေသတင်းရယူတဲ့နေရာမှာသတိထားမှုတွေလို့သတင်းတောက်တွေအတွက်လုံခြုံရေးဆိုင်ရာဆောင်ရွက်မှုတွေကိုသတင်းလုပ်ငန်းတွေကပို့လုပ်လာတာတာဝန်ရှိသူတွေအပြစ်ကင်းလွတ်နေတာကိုဖော်ထုတ်နိုင်ဖို့ဆောင်ရွက်မှုတွေနိုင်ငံကအစိုးရတွေချင်းချိတ်ဆက်ထားတဲ့အဖွဲ့တွေအစိုးရမဟုတ်တဲ့ NGO အဖွဲ့တွေရဲ့ကြိုးပမ်းမှုတွေကြောင့်လုပ်ငန်းခွင်မှာတည်ဆုံတဲ့သတင်းတော့အရေးအတွက်ကြာဆင်းသွားတာဖြစ်တယ်လို့ RSF အတွေ့အကြုံမှူးချုပ် Christopher Deloire ကပြောပါတယ် ဂါဇာကမ်းမြောင်ဒေသမှာတော့အစ္စရေးနဲ့ပါလက်စတိုင်းဟာမတ်စစ်သွေးကြွအဖွဲ့ကြားစစ်ပွဲစတင်ခဲ့ချိန်တွေကသတင်းအလောက်လုံးနေစိမ့်မှာတေဆုံးခဲ့တဲ့သတင်းတော့73ယောက်ထက်မနည်းရှိပြီးတော့လုပ်ငန်းခွင်တွင်မဟုတ်ဘဲတေဆုံးတဲ့သတင်းတော့စုစုပေါင်းဆိုရင်တော့56ယောက်အထိရှိနေတယ်လို့အစိုးရခန်းစာထဲမှာပြောထားပါတယ်2024ခုနှစ်နှစ်သက်စချိန်အကျဉ်းထောင်တွေထဲမှာဖြတ်တန်းရမယ့်သတင်းတော့ပေါင်းကမ္ဘာတဝက်မှာ521ယောက်ရှိနေလိမ့်မယ်လို့လည်းအစိုးရခန်းစာထဲမှာထောက်ပြထားပါတယ်ကမ္ဘာမှာသတင်းတော့တွေကိုထောင်အချဆုံးတရုတ်နဲ့မြန်မာနိုင်ငံအပြင်ဒီနှစ်ဘယ်လာရုစ်နိုင်ငံပါဝင်လာတယ်လို့ RSF ကပြောပါတယ်လက်ရှိမှာသတင်းသမားနဲ့သတင်းမီဒီယာလုပ်ငန်းလုပ်သူစုစုပေါင်း121ယောက်ကိုဖမ်းဆီးထောင်ချထားတဲ့တရုတ်နိုင်ငံကတော့ကမ္ဘာမှာသတင်းသမားတွေကိုထောင်အချဆုံးနိုင်ငံဖြစ်နေဆက်ရှိနေပါတယ်အခုလိုသတင်းသမားတွေနဲ့သတင်းလွတ်လပ်ခွင့်အရေးဆောင်ရွက်နေတဲ့ RSF ရဲ့အစိုးရခန်းစာထွက်လာချိန်မှာပဲ The Way Watch သတင်းဌာနကဘိတ်အခြေစိုက်သတင်းသမားနှစ်ယောက်ဖြစ်တဲ့ကိုအောင်ဆန်းဦးနဲ့ကိုမျိုးမြင့်ဦးတို့ကိုဒီဇင်ဘာ7ရက်တုန်းကစစ်ကောင်စီကဖမ်းဆီးသွားတယ်လို့ဒီ The Way Watch ကသတင်းထုတ်ပြန်ပါတယ်သတင်းရေးသားမှုကြောင့်သူတို့ကိုဖမ်းဆီးတာဖြစ်တယ်လို့လာရောက်ဖမ်းဆင်မှမိသားစုကိုပြောကြားသွားတဲ့အကြောင်း The Way Watch ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
တောင်ကိုရီးယားလေကြောင်းကာကွယ်ဆောင်တဲ့တရုတ်နဲ့ရုရှားစစ်လေယာဉ်တွေဝင်လာတယ်လို့တောင်ကိုရီးယားကပြောလိုက်ပါတယ်။တောင်ကိုရီးယားရဲ့လေကြောင်းကာကွယ်နယ်နိမိတ်ထဲကိုအခုလိုတရုတ်စစ်လေယာဉ်2စီးနဲ့ရုရှားစစ်လေယာဉ်4စီးတို့ဝင်လာတာကြောင့်တောင်ကိုရီးယားစစ်လေယာဉ်တွေလည်းရုတ်တရက်ဆစ်လွတ်ခဲ့ရတယ်လို့လည်းတောင်ကိုရီးယားစစ်တပ်ဘက်ကပြောလိုက်ပါတယ်။ဂျပန်ပင်လယ်လို့လည်းခေါ်တဲ့အရှေ့ပင်လယ်တွေကတောင်ကိုရီးယားရဲ့ဝဟင်ကာကွယ်ရေးနယ်နိမိတ်ထဲကိုတရုတ်နဲ့ရုရှားလေယာဉ်တွေကမနက်ပိုင်းမှာဝင်လာပြီးမွန်းလွဲပိုင်းမှာထွက်သွားခဲ့တယ်လို့တောင်ကိုရီးယားပူးတဲ့စေဥစည်းချုပ်များရဲ့ဥက္ကဋ္ဌကဒီနေ့ပြောလိုက်တာပါ။ဒါပေမဲ့ဒါဟာဝေဟင်ပိုင်နဲ့ကြီးကြပ်မှုမဟုတ်ဘူးလို့တော့သူကပြောပါတယ်။သူတို့တောင်ကိုရီးယားလေကြောင်းကာကွယ်ရေးနယ်နိမိတ်ထဲမှာဝင်ခင်မှာအကြောင်းကြားခဲ့တာကြောင့်တောင်ကိုရီးယားဘက်ကလည်းလုံရုပ်လုံဆင်ရလေတဲ့ချက်လျင်တွေကိုရုတ်တရက်ဆစ်လွတ်ခဲ့တယ်လို့ပြောပါတယ်ခင်ဗျာ။
ထိုင်ဝမ်ကဒီအကြီးဆုံးအတိုက်အခံကူမင်တန် KMT ပါတီထိပ်တန်းအကြီးအကဲတယောက်ကျွန်းနိုင်ငံမှာရောက်ရှိနေတယ်လို့ပါတီကသတင်းထုတ်ပြန်ပါတယ်။ပြည်မကြီးမှာရှိတဲ့ထိုင်ဝမ်လူမှုအသိုင်းအဝိုင်းနဲ့တွဲဆောင်ဖို့အတွက် KMT ပါတီဥက္ကဋ္ဌဒုဥက္ကဋ္ဌသွားရောက်နေတယ်လို့ပြောပါတယ်။ထိုင်ဝမ်ကျွန်းမှာတမရနဲ့လွှတ်တော်ရွေးကောက်ပွဲတွေကျင်းပဖို့တလားလောက်သာလိုတော့ချင်းအတိတ်အဆမခံနိုင်တဲ့ကာလမှာခုလုံသွားရောက်နေတာပါ။ရွေးကောက်ပွဲမှာထိုင်ဝမ်ကျွန်းနဲ့ပြုတ်ပြည်မာကြီးရဲ့အနာဂတ်ဆက်ဆံရေးကိုအဆုံးဖြတ်ပေးမဲ့ရွေးကောက်ပွဲလို့အကဲခတ်တွေကသုံးသပ်ထားပါတယ်။ထိုင်ဝမ်မှာလက်ရှိအာဏာရDPP ပါတီကတရားလွတ်လပ်တဲ့နိုင်ငံအဖြစ်ရည်တည်ခြင်းပြီးတော့အမျိုးသားရေးဝါဒီ KMD ကတော့ဒီတရုတ်နဲ့ကောင်းမွန်တဲ့ဆက်ဆံရေးရရှိဖို့လိုလားနေတာဖြစ်ပါတယ်ရှင်
။ဂျပန်မှာလူကြိုက်နည်းလာတဲ့ဝန်ကြီးချုပ်ရဲ့ပါတီရဲ့လက်ဆမှုကြုံပြီးအစိုးရဝန်ကြီးလေးဦးနှုတ်ထွက်သွားခဲ့ပါပြီ။ဂျပန်မှာလူကြိုက်နည်းလာနေတဲ့အာဏာရဝန်ကြီးချုပ်ဖူမီယိုကီရှီဒါရဲ့ပါတီအတွင်းအကျင့်ပြတ်ချဆမှုတွေနဲ့ရင်ဆိုင်နေရတာကြောင့်အခုလိုနှုတ်ထွက်သွားခဲ့ကြတာပါ။ LDP Liberal Democrat Party အတွင်ခိုင်းကနကွဲပြားမှုတွေဖြစ်ပေါ်ပြီးဒေါ်လာ 3.4 သန်းလက်ပေးလိုက်ယူရှိခဲ့တယ်လို့ဆွဆဲချက်တွေကြောင့်အခုလိုဖြစ်လာတာဒီဝန်ကြီးတွေယာတုကနှုတ်ထွက်သွားတဲ့အထိဖြစ်သွားတာပါ LDP ပါတီဟာဂျပန်မှာဆယ်စုနှစ်ပေါင်းများစွာဇက်တိုက်ဆက်သလိုအာဏာရလာခဲ့တဲ့ပါတီလည်းဖြစ်ပါတယ်အစိုးရရှေ့နေတွေကပါတီယုံတချို့ကိုဝင်ရောက်ရှာဖွေတာအပြင်လွှတ်တော်မှတချို့ကိုလည်းဆွဆဲတာတွေလုပ်ခဲ့တယ်လို့ဖော်ပြခဲ့ကြပါတယ်ခင်ဗျာVOA American တရဲ့ဒီဇင်ဘာ14ရက်ကျတာရင်းညသတင်းတွေကိုမဆုမြတ်မနဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်ဆုံးသတင်းပေးပို့ချက်တွေအလှည့်ပါပထမဆုံးကတော့ရှမ်းပြည်မြောက်ပိုင်းတိုက်ပွဲတွေကြောင့်အရသာတေဆုံးမှုတိုးလာနေတာပါပြီးခဲ့တဲ့ရက်ပိုင်းကစပြီးတိုက်ပွဲပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကနမ်ဆန်မြို့နယ်ကတပ်စခန်းတစ်ခုကိုဒီဇင်ဘာလ13ရက်နေ့မှာသိမ်းပိုက်ရရှိခဲ့တယ်လို့တအန်းလက်နက်ကိုင် TNL ကဒီနေ့ကြတာရင်းနေ့မှာထုတ်ပြန်ပါတယ်ရှမ်းမြောက်နှစ်ဖက်တိုက်ပွဲကြမှာအရသာတေချီတိုက်ခိုက်မှုတိုးလာနေတာဖြစ်ပြီးမြေပြင်တိုက်ပွဲတွေလေကြောင်းတိုက်ခိုက်မှုတွေလည်းနေ့စဉ်လှလှရှိနေတာကြောင့်ဒေသခံတွေက VOA ကိုပြောပြကြပါတယ်ဒီသတင်းပေးပို့ချက်ကိုအခြေခံပြီးကိုစောဝန်းလှိုင်ပြောပြပေးပါအောင်ခင်ဗျာ
ရှမ်းပြည်မြောက်ပိုင်းနမ်ဆန်မြို့နယ်ကစစ်ကောင်စီရဲ့တပ်စခန်းကိုသိမ်းပိုက်ခဲ့တယ်လို့ TNL ကဒီကနေ့ဒီဇင်ဘာလ14ရက်နေ့မှာထုတ်ပြန်ပါတယ်ပြင်းထန်လာနေတဲ့တိုက်ပွဲကြားပိတ်မိမှာဆိုရင်ရတဲ့အခြေအနေကြောင့်ဒေသခံတွေကတော့မြို့ကိုစွန့်ခွာနေကြတယ်လို့တအောင်အရက်ဖက်အဖွဲ့အစည်း TCSO ရဲ့တာဝန်ခံက VOA ကိုပြောပါတယ်
။အိမ်အပျက်စီးတွေကတော့များတယ်။အမျိုးကလူတွေကတော့တော်တော်လေးထွက်သွားကြရပေါ့နော်။အထူးသဖြင့်ဒီလက်နက်ကြီးရောဒင်းရောလာသေးတယ်ဆိုတော့ပုံလာသေးတယ်ဆိုတော့ဆိုရင်ရတယ်။အဲ့အတော့မှနမ်ဆန်မြို့ထဲမှာပဲဒီအရင်ရက်လေးမှာဒီရောက်တော့အသက်ဆုံးရှုံးတာရောရှိတာပေါ့
နမ်ဆမ်မျိုးကစစ်တပ်ပိုင်းရွှေပြည်ဦးလက်ဖက်ချောက်စစ်ရုံကိုလည်းတင်ပိုက်ခဲ့တဲ့ဓာတ်ပုံတချို့ TNL ကသတင်းထုတ်ပြန်ခဲ့ပါတယ်။စစ်ရုံအနီးအနားမှာနေထိုင်တဲ့အမျိုးသားတအူးလည်းတိုက်ပွဲကြားမှာကြီထိမှန်ပြီးတေဆုံးခဲ့ရတာပါ။ရှမ်းမြောက်မှာအရတားနေအိမ်နေသားမကဘာသာရေးဆောက်ဦးတွေလည်းလေကြောင်းကနေတိုက်ခိုက်ခံနေရတာဖြစ်ပါတယ်။နမ်ခွန်မျိုးဘော်ကဘုံကြီးကျောင်းဘော်ကိုမနေ့ကဘုံတလုံးကျခဲ့တဲ့အတွက်ရဟန်းတန်ကတချို့ထိခိုက်ခဲ့တယ်လို့ဒေသခံတချို့ကပြောပါတယ်။မူဆယ်တရားငါးမိုင်ပါဝင်နမ်ခါနမ်ခွန်နမ်ဆမ်စားတဲ့မြို့တွေကိုစစ်ကောင်စီကနေ့စဉ်ရက်ဆက်လေကြောင်းကနေတရက်ကို၅ချိန်နဲ့မနဲ့လာရောက်ပစ်ခတ်ဘုံကျဲချနေကြောင်းမူဆယ်ဒေသခံတဦးကလည်းပြောပါတယ်နမ်ခါနမ်ဖခါမုံကိုဖောင်းဆိုင်ပန်ဆိုင်တဲ့အနီးဝန်းကျင်နေရာတွေကစစ်ဆောင်တွေဟာမူဆယ်မြို့ပေါ်မှာလာပြီးခိုးလုံနေကြတယ်လို့လည်းသူကပြောပါတယ
်ဒီလိုပဲလေမြန်ကရက်ခိုက်တာလည်းပါလိမ့်မယ်အဲ့လည်းပါတယ်ဆိုတော့အဆုံးပဲကြာတစ်ခါပြည့်ရင်တော့ဟိုဘာကလည်းဆိုတော့ဒီကိုအတွဲလိုက်ကြည့်ကြတော့ခမားတော့ခရယ်ဟိုမျိုးအနေနဲ့မူးစဲမျိုးပေါ်ပဲကြံတာပေါ့ဗျာမျိုးပြင်းနဲ့တရားငါးမျက်မှာတော့ဟိုသူစပွဲပေါ့
တိုက်ပွဲကာလတလကျော်အတွင်းရှမ်းပြည်မြောက်ပိုင်းမှာအရတားတေကျေထိခိုက်မှုက300ကျော်ရှိကြောင်းတအောင်ရဖက်အဖွဲ့အစည်းတချို့က VOA ကိုပြောပါတယ်ရှမ်းမြောက်တခွင်မှာအခုဆိုရင်စစ်ပေးရှောင်းကတသိန်းနီးပါးရှိလာနေပြီဖြစ်ပြီးသူတို့လိုအပ်တဲ့အစားအသောက်နဲ့အရေးပေါ်အသုံးဆောင်တွေအတွက်တရုတ်ဘက်ကနေဝယ်ယူသုံးစွဲနေကြရတာဖြစ်ပါတယ်ခင်ဗျာ
ရှမ်းပြည်မြောက်ပိုင်းတိုက်ပွဲတွေကြောင့်အရတားတေဆုံမှုတိုးလာတာကိုကိုယ်စုံဝင်လိုက်ပြောပြခဲ့တာပါအခုလည်းရခိုင်ပြည်နယ်ဘက်မှာတိုက်ပွဲတွေကြောင့်စစ်ရှောင်းတသိန်းကျော်အထိတိုးလာတာပါစစ်ကောင်စီနဲ့အေးရခိုင်တပ်တော်ကြားပြီးခဲ့တဲ့နိုဝင်ဘာ17ရက်နေ့ကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ဩင်စံခွာထပ်ပြရသူ 33,000 ကျော်အထိရှိလာနေပြီးစာဝတ်နေရေးခက်ခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ရခိုင်ပြည်အရေးပေါ်အကူအညီကစားအဖွဲ့တွေကသတင်းပူပေါင်းထုတ်ပြန်လိုက်ပါတယ်ရခိုင်မှာလက်ရှိအချိန်ထိတိုက်ပွဲတွေပြင်းထန်နေသေးတယ်လို့စစ်ကောင်စီကကုန်းလမ်းရေလမ်းတွေနဲ့ကုန်းစည်စစ်ဆင်မှုတွေကိုပိတ်ထားတာကြောင့်အကူအညီကစားအဖွဲ့တွေအနေနဲ့လည်းအကူအညီပေးဖို့အခက်ကြုံနေရပါတယ်ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုကိုရန်နိုင်ပြောပြပေးပါအောင်ခင်ဗျာ
ရခိုင်မြောက်ပိုင်းမှာစစ်ကောင်စီနဲ့အေးအေးရခိုင်တပ်တော်ကြားပြီးခဲ့တဲ့လကစပြီးတော့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတာဒီကနေ့ထိဖြစ်ပါတယ်။အခုလိုတိုက်ပွဲတွေကြောင့်ဩရင်စွန့်ခွာထွက်ပြေးနေရသူတွေတသိန်းကျော်အထိရှိလာနေတယ်လို့ရခိုင်ပြည်ရဲဘော်ကူညီကယ်ဆယ်ပူးပေါင်းရေးအဖွဲ့ African Responders for Emergency ကထုတ်ပြန်ထားပါတယ်။အခုလိုထွက်ပြေးလာသူတွေထဲမှာမြို့ရင်းတိုက်ပွဲဖြစ်ပွားနေတဲ့ရခိုင်မြောက်ပိုင်းပေါတော်မြို့နယ်ကအများဆုံးဖြစ်ပြီးတော့စာဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့လည်းစေဘေးဒုက္ခတဲ့အရေးကူညီဆောင်ရွက်ပေးနေသူတူကပြောပါတယ
်။ရခိုင်မှာအခုတိုးလာတာတသိန်းသုံးပေါင်းကျော်ဝန်းကျင်လောက်ပေါ့နော်ကျွန်တော်ဒီကအဲ့လိုမျိုးဒေချာစီမပေါက်တော့ဘောနော်အဓိကပေါက်တော့ဆိုတော့ဒီကတိုင်းပဲအဲ့အနေထားမျိုးရှိလို့ဆိုတော့အမတိုးလာတဲ့အနေထားမျိုးမှာအဓိကအများဆုံးလို့မျိုးပြောလို့ရတဲ့အနေထားမျိုးမှာရှိတာပေါ့နော်ဒါလည်းဒီချောင်းတို့လာတယ်ပတ်သက်ပြီးဒီထောက်ပံ့ရေးလုပ်နေတဲ့အပိုင်းတွေမှာလည်းဒီလိုင်းအလက်ဆက်ပြီးအခက်အခဲတွေကြောင့်တော့လာရထပ်ပံ့နေရမှာတော့ခီးပြင်းတော့လာမတင်ဘူးဆိုတဲ့အနေထားမျိုးမှာရှိတယ
်။လက်ရှိအချိန်ထိလည်းရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာတွေကြောင့်ဒေသခံတွေနေစဉ်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရဆဲဖြစ်ပါတယ်။ပုံရုံမျိုးနယ်တဲကစစ်ဘေးဒုက္ခသည်စခန်းမှာရောက်နေသူတဦးကတော့စခန်းတွင်စားနေရခါပြတ်တောက်နေတာကြောင့်ကူညီထောက်ပံ့မဲ့သူတွေကိုမျှော်လင့်နေရတယ်လို့ပြောပါတယ်
။ဆောင်ရည်တောင်ရည်ကတော့အခက်အခဲအများကြီးရှိနေ။နောက်ပြီးတော့ကျဲမာရည်နဲ့ပတ်သက်လာရင်လည်းကျဲမာရည်တွေလည်းကျွန်တော်တို့အများကြီးစိုးရိမ်လာတယ်ရှိနေတယ်။ပါဖွေးစည်းပင်ဖြစ်သေးကျွန်တော်တို့စီကကျွန်တော်တို့ဆောင်ရည်တောင်ရည်ကျွန်တော်တို့ပြည်ပစုစုနဲ့မောက်ပေါ်နည်းနည်းကျွန်တော်တို့ဟောဟောနည်းနည်းစားတုံးနဲ့အောင်အတန်းမပြေအတန်းမပြေအောင်ဖြစ်မချိလောက်အောင်ကျွန်တော်တို့ကိုဒီလိုတော့ထောက်ပံ့ရှင်လာတော့ကျွန်တော်တို့စုတုံးပါတယ်ခင်ဗျာ
လက်ရှိရခိုင်ပြည်နယ်မှာစစ်ကောင်စီကကုန်းစည်စီးဆင်းမှုတွေနဲ့ကုန်းလမ်းရေလမ်းအလုံးကိုပိတ်ဆို့ထားတာကြောင့်ပြည်တွင်းပြည်ပလူသားချင်းစာနာမှုဆိုင်ရာအကူအညီပေးအဖွဲ့တွေအနေနဲ့ဆွေးနွေးဒုက္ခသည်တွေကိုတွားရောက်ကူညီထောက်ပံ့ဖို့ခက်ခဲနေကြတယ်လို့ရခိုင်ပြည်တွင်းရပ်ဖက်အဖွဲ့စည်းတာဝန်ရှိသူတို့ကပြောပါတယ
်တော့ကူထောက်ပံ့နိုင်တဲ့အဖွဲ့အစည်းတွေကလည်းအထူးသဖြင့် UN နဲ့ INGO အဖွဲ့အစည်းတွေကလည်းဘာမှမလုပ်နိုင်ဘူးသူတို့ကသူတို့ကလည်းကွန်ဒီရှင်နဲ့လောတဲ့ဖွေးစုတွေခါကြတော့ကွန်ဒီရှင်မရှိလို့ဒီဘာမလုပ်နိုင်ဘူး။သူတို့စီကမလုပ်တဲ့ခါကြတော့ဒီရေဖက်ဖွေးစုတွေကဟိုကွန်ဒီရှင်နဲ့ရှာကြည့်သူကဘယ်လိုမှတော့သူတို့လည်းတော့လုပ်ကြတယ်။ဒါမှလည်းသူတို့ကလည်းအရင်ကလီမီတေးရှင်းတွေများတယ်
။ဒါပြင်ရခိုင်ပြည်တွင်းမှာစစ်ကောင်စီကကုန်စည်စီးဆင်းမှုတွေပိတ်ထားတာကြောင့်စားတောက်ကုန်တွေနဲ့ လူသုံးကုန်ပစ္စည်းတွေရှားပါလာတာတွေငွေလွှဲငွေထုတ်လုပ်ငန်းတွေမှာအဆင်မပြေတာတွေကြောင့်ကုညီကယ်ဆယ်ရေးအဖွဲ့တွေပို့ပြီးတော့အခက်အခဲကြုံနေရတာပါစစ်ကောင်စီအနေနဲ့ဒီထက်ပိုပြီးကန့်သတ်ထားမယ်ဆိုရင်ရခိုင်ဒေသတွေအငတ်ဘေးနဲ့အသက်အန္တရာယ်ထိခိုက်တဲ့အထိဖြစ်လာနိုင်တယ်လို့ရခိုင်ရက်ဖက်အဖွဲ့စည်းတာဝန်ရှိသူတို့ကပြောပါတယ်
ဒီမိုးရှိတဲ့အဖွဲ့တွေတော့မှပဲလုံးကနေလည်းအရှင်တွေကတော့ကောက်ကဲတဲ့ညာတွေအထူးသမလို့ဒီဒီခုနောက်ဆက်မှာတော့မရှိရှိတဲ့လည်းမရှိတဲ့လို့စသောင်းနေဆိုင်ပြီးတော့မှအသေးရှင်ရတဲ့အနေအထားမျိုးတွေတော့ရှိတာပေါ့ဒါမှလည်းဒီခေတ်နည်းနည်းကြာလာလို့ရှိတော့အရှင်တွေတဖြည်းဖြည်းဆူဆူဝတ်လာနိုင်တယ်ဘောတော့ဖြည်းဖြည်းဆူဆူဖြစ်နေတယ်အဲနောက်ဆုံးဒီအငယ်လေးဒီဆိုင်တွေအရှိနောက်ဒီစီဘူကတော့မခံနိုင်တော့ဟိုဒီနည်းနည်းနည်းကတော့လောက်ကွင်းနေတဲ့ယောဂါတွေကဟိုဆူဝတ်ပြီးတော့မှအဲဒီဆိုတဲ့အနေအထားကြီးပေါ့လေအဲ့တော့ဒီဖြစ်နေချင်းရှိပါလေ
။ရခိုင်မြောက်ပိုင်းမှာစစ်ရှင်မြင့်တက်လာနေတာနဲ့အမြပြည်တွင်းနေရဲ့စွန့်သူတွေနေစဉ်နဲ့အမြတိုးလာနေသလိုမျိုးရင်းတိုက်ပွဲတွေကြောင့်ပိတ်မိနေသူတွေလည်းရှိနေတာပါ။ဒါ့အပြင်တိုက်ပွဲအတွက်အရသာတည်ဆုံးထိခိုက်ဒဏ်ရာရတာတွေဖမ်းဆီးခံရတာတွေလည်းအများအပြားရှိနေတာဖြစ်ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြန်ဖြစ်လာတာကြောင့်စစ်ရှောင်းတသိန်းကျော်အထိတိုးလာခြင်းစစ်ကောင်စီကလည်းလမ်းတွေပိတ်ဆို့ထားတာကြောင့်စောင့်နေရဲ့ခက်ခဲတွေနဲ့ရင်ဆိုင်နေကြတာပြောပြခဲ့တာပါ။အခုတော့မွန်ပြည်နယ်ချိန်မရောဘက်မှာလဲရွာကစစ်ရှောင်းတွေနေရမပြန်နိုင်သေးတာပါပြီးခဲ့တဲ့လတဲ့နှစ်ဖက်တိုက်ပွဲပြင်းထန်ခဲ့တဲ့မွန်ပြည်နယ်ချိန်မရောမြို့နယ်6နှစ်ခေါက်ရှေးရွာတဝိုက်မှာဒေသခံတွေဘေးလွယကိုတင်းရှောင်နေရတာအခုချိန်အထိနေရမပြန်နိုင်ကြသေးပါဘူးရှေးရွာ20ကျော်ကတောင်းနဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆင့်ခွာထွက်ပြေးနေကြရတာဖြစ်ပြီးဒီအချိန်ရောဘာအစေးချစ်ချိန်ဖြစ်ပေမဲ့ဒေသခံတွေဟာအသက်ဘေးလွတ်အောင်အရင်တင်းရှောင်နေရတာမို့သူရဲ့ပုံမှန်ရောဘာလုပ်ငန်းတွေကိုလည်းမလုပ်နိုင်ကြပဲအခက်အခဲတွေကြုံနေကြပါတယ်ဒီအကြောင်းသတင်းပေးပို့ထားတာကိုအခြေခံပြီးကိုဝင်းခန့်မောင်ပြောပြပေးပါအောင်ခင်ဗျာ
ပြီးခဲ့တဲ့နိုဝင်ဘာ10ရက်နေ့ကစပြီးမွန်ပြည်နယ်ကြိုင်မျောနယ်ကရင်ပြည်နယ်ကြိုင်းစိတ်ကြီးမြို့နယ်ကြားက6နှစ်ခွခြေရွာတစ်ဝိုက်မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်မတော် KNLA တို့ပါဝင်တဲ့တော်လှန်ရေးစုပေါင်းတပ်တွေကြားတိုက်ပွဲတွေပြင်းပြင်းထန်ထန်တောက်လျှောက်ဖြစ်ပွားခဲ့တာပါခုရပိုင်းတွင်နှစ်ဖက်တိုက်ပွဲဖြစ်ပွားမှုအသိမရှိပေမဲ့စစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိနေသေးပါ။ဒါကြောင့်နေရမပြောင်းနိုင်ကြသေးဘူးလို့ဒေသခံတွေက VOA ကိုပြောပါရတယ်။ဒီဇင်ဘာ23ရက်မနေ့ညပိုင်းမှာလည်းလက်နက်ကြီးတွေပစ်ခတ်တာရှိသေးတယ်လို့ဗေးလို့ရတင်းချောင်းနေရတဲ့လှကဆိုင်ရွာကန်တူကခုလိုပြောပါရတယ်
။အချိန်တွေကမနေ့လို့ဒီမပြောင်းသေးဘူး။အချိန်တွေကအဆင်မပြေဘူး။အလောင်းကြီးတွေရွာတွေကိုပြစ်ပြစ်နေတော့လေဘယ်လိုမှပြောင်းနေလို့အဆင်မပြေဘူး။ဒါကလည်းအလောင်းကြီးတွေရောဒရုန်းရောတက်လာတယ်အများကြီး။ဒီစတက်ဘက်ကလို့ထောက်တာ။ကလန့်ကြီးကတော့ငါချောင်းပြစ်တယ်လဲဆိုတော့သူတို့ရောက်တော့မှဒမိုင်းကြီးရှိနေတော့အမှသူတို့ကပြစ်ပြစ်ထောက်နေတာအဲ့လိုမျိုး
။အခုလိုတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတရင်တစုံတရာထုတ်ပြန်တာမရှိသေးပါဘူး။လက်ရှိမှာတော့အစီအခြေအနေကနှစ်ဖက်တင်းမာနေပြီးကျေးရွာတွေမှာလုံခြုံမှုမရှိတဲ့အတွက်နေရပြန်ဖို့တော်လိုင်းတပ်ပေါင်းစုဘက်ကခွင့်မပြုသေးဘူးလို့လည်းပြောပါရယ်စစ်ပြေးဒုက္ခသည်များစုဟာမှုရုံမျိုးနယ်ဘက်ကဖုန်ကြီးချောင်းဆွေမျိုးနီးဆက်ရာမှာခိုလုံနေကြရတာရှိသလိုတချို့ရေလမ်းကြောင်းကနေဆက်လီနဲ့ပြေးလွှာပြီးဝေးလံခေါင်ဖျားတဲ့ဒေသတွေစီပြေးရှောင်သွားနေကြပါရယ်စစ်ရှောင်တွေကိုကူညီနေတဲ့တန်ခါတစ်ပါးကတော့ဒေသခံတွေအားခုလိုတင်းရှောင်နေရတာတလားကျော်လာပြီးဖြစ်ပေမဲ့တိုက်ပွဲဖြစ်ပွားနေတဲ့နေရာတစ်ဝိုက်မှာနှစ်ဖက်တပ်တွေကလမ်းကြောင်းတွေပိတ်ဆို့ထားတာကြောင့်သွားလာလို့မရဘူးလို့မိန့်ထားပါတယ်
။ဟိုတော့သဆိုင်တဟက်မောင်းမလို့ကောသဆိုင်တဟက်သူဘယ်ဘယ်နဲ့လုံးသိဆိုးနေတဲ့ဒီတော့တော့ဘုံကောမလို့နားမလို့
ဒီတိုင်းကြည့်ရင်တနတ်တန်ညှိနေလို့လို့နဲ့မညှိသေးဘူးပေါ့နော်။အတန်ညှိမသွားပါဘူး။ကြားနေရတော့ပဲဂျိုချားဂျိုချားပေါ့။တော်လိုင်းတက်တွေကလည်းရွာထဲမှာရှိတုံးဆိုတော့မပြန်ရဲသေးဘူး။ပြေးရှောင်နေကြတာတလနဲ့3-4ရက်ရှိသွားပါပြီ။အခုပြန်တဲ့သူကလည်းစိုးရင်စိမ့်နေပါပဲ။လမ်းပိတ်ထားတယ်လေ။ဘာနဲ့စားကြတောက်ကြမှလဲဘသူမှလဲဝင်လို့ထွက်လို့မရပါဘူးနှစ်ဖက်လုံးပိတ်ထားတော့ဘဲမှမသွားရကြပါဘူးဆိုပြီးတော့မွန်ဘာသာနဲ့ပြောဆိုသွားတာပါဝေးလံတဲ့ဒေသတွေစီတိမ်းချောင်သွားကြတဲ့စစ်ပေးဒုက္ခတွေအတွက်စားနေရိတ်ခါပေးဖို့အခက်ကြုံနေပြီးသူတို့လည်းစားရေးတောက်ရေးအခက်အခဲဖြစ်နေတာလို့စစ်ချောင်ကူညီရတဲ့တန်ခါစပါးကမိန့်ကြပါတယ်
ဟိုတိုင်းမောင်ကျောင်းကတော့ဘတ်ဖူးလို့လည်းဟိုကတော့ဘူးကတော့ကျေးဇူးတင်ပါတယ်။ကျေးဇူးတော်မောင်ကွန်ဒဆောင်းတို့တော့မှတ်လို့ပေါ့ဖူးလို့လည်းတော့
နေစရာကတော့အခက်အခဲမရှိကြပါဘူး။ဦးစင်းတွေမြင်ခဲ့ရသလောက်အခက်အခဲမရှိပါဘူး။ဒါပေမဲ့ဝေးလံခေါင်ဖျားတဲ့ရွာတွေဘက်မှာတင်းချောင်နေရတဲ့သူတွေအတွက်တော့စားရေးတောက်ရေးသွားဖို့လို့မလွယ်ပါဘူး။အခက်အခဲဖြစ်ပါတယ်။ကြံတဲ့နေရာတော့အခက်အခဲမရှိပါဘူး။ဒါပေမဲ့ဒီချိန်မှာအလုတ်ချိန်ဆိုတော့သူတို့ရွာထဲရှိနေတော့စစ်ရှောင်တွေပြန်မလာရဲဘူးလေ။ရွာပြန်ပြီးတော့လှုပ်လှုပ်လို့မရဘူးပေါ့အလောက်ကင်တွေပြက်လို့အခက်ခဲဖြစ်တာပေါ့နော်ဆိုပြီးတော့မွန်ပါတာနဲ့ပြောဆိုသွားတာပါ ဒီချိန်ဟာရောဘတ်ဆေးချစ်ချိန်ဖြစ်ပေမဲ့ဒေသခံတွေအသက်ပေးလို့အောင်တင်းရှောင်နေရတာမို့ရောဘတ်လုပ်ငန်းတွေလည်းမလုပ်ကင်နိုင်ကြပဲအခက်အခဲဖြစ်နေတယ်လို့ပြောပါတယ်ရွာသူရွာသားတွေကတော့သူတို့ဒေသပြန်လဲအေးချမ်းဖို့နဲ့နေရပြန်နိုင်ဖို့မျှော်လင့်နေကြတာဖြစ်ပါတယ်ခင်ဗျာ
မွန်ပြည်နယ်ချိန်မြောက်ဘက်မှာလဲ6နှစ်ခွာခြေရွာတဝိုင်းမှာဒေသခံတွေစစ်ရှောင်တွေနေရမပြန်နိုင်သေးပဲစားရိတ်ခါခက်လာကအလုလုရလဲခက်လာတာကိုကိုဝင်းခမအောင်ပြောပြခဲ့တာပါအခုတော့တနင်္သာရီတိုင်းဘက်မှာစစ်ကောင်စီရဲ့ရေကြောင်းလှုပ်ရှားမှုပုံများလာတာကိုဒေသခံတွေစိုးရင်လာနေတာပါတနင်္သာရီတိုင်းထဲမှာစစ်ကောင်စီတပ်တွေဟာရေလမ်းကြောင်းကိုအတိအကသုံးပြီးရွာတွေကိုလာရောက်ရှာဖွေတာစစ်ဆေးတာတွေလှုပ်လာတယ်လို့ဒေသခံတွေကစိုးရင်တကြီးပြောနေပါတယ်မြေပေါ်တွင်မှာလည်းစစ်ကောင်စီဘက်ကနေရာယူထားတာတွေရှိပေမဲ့အရင်ကလောက်တော့အင်အားများများမတွေ့ရသေးဘူးလို့တော့ပြောကြပါတယ်ဒီအကြောင်းသတင်းပေးပို့လာတာကိုအခြေခံပြီးမိတ်သက်စင်ပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံတောင်ပိုင်းတင်းလာရီတိုင်းထဲမှာစစ်ကောင်စီတပ်လှုပ်ရှားမှုကအခုဒီဇင်ဘာလကနေစပြီးရေကြောင်းလမ်းကိုသာအဓိကအားထားပြီးတော့သွာလာတာမျိုးတွေတွေ့ရတယ်ဆိုပြီးဒေသခံတွေကပြောပါလိမ့်စစ်ကောင်စီတပ်တွေကတဝဲဘက်မှာဆိုရင်တဝဲမြစ်ကနေမြို့တွေကိုသွားတဲ့လမ်းကြောင်းနဲ့အနောက်ဘက်ပင်လယ်ပြင်မှာရှိတဲ့မော်ရရဒီရေတပ်စခန်းကနေသွာလာတဲ့လမ်းကြောင်းဆိုပြီးနှစ်ကြောင်းကိုသာတုံးနေတာပါအခုဒီရေချောင်းကိုပဲအဓိကသုံးလာတာကြောင့်ဒီလမ်းချောင်းတွေရဲ့အနီးဝန်းကျင်မှာနေထိုင်သူတွေကကြိုတင်ပြီးတော့ရှောင်ရှားတာမျိုးတွေလှုပ်လာကြတယ်လို့တင်းသာရီတိုင်းဒေသခံကာကွယ်ရေးအဖွဲ့ဝင်တယောက်ကပြောပါသည်
သူလည်းသွားလာနေတာပဲသူတို့တော်ဝင်နေထိုင်ပါလေမျိုးလည်းသွားလာနေတာပဲဒီကတော့တခြားမြို့နယ်တွေသွားတဲ့နေရာမှာလည်းဒီရေချောင်းသုံးလာတာများတယ်ကုန်းလမ်းအားလုံးမသုံးတော့ဟုတ်ရေချောင်းနေပြီးတော့သူဒေသခံတွေသွားလာလှုပ်ရှားတာတော့သိမရှိတော့ဘူးကွာခုနောက်ပိုင်းကလို့ရှိရင်ဒီကြောင်းလေးလာပြီးတော့ကိုယ်ပေါ်တက်ပြီးတော့ဒီရွာလေးဝင်ပွေတဲ့ဟာတွေပဲရှိတယ်ပေါ့အဲ့လိုမျိုးလေးလှုပ်လာတယ်အဲ့တော့ရွာသားတွေနေနေတော့ဒေသခံဒေသခံတွေပြေးနေကြနေကြတာပေါ့သူဆင်းလာပြီးကလို့ရှိရင်ဒီမြေကျောင်းတိုင်းသူတို့ဒီကြောင်းလေးပြီးတော့ဆင်းလာပြီးကလို့ရှိရင်ဒီလီနာရွာတွေကတော့ရှောင်နေကြတာပေါ့ဟုတ်
ငါဖက်လုံငယ်နဲ့အသက်မွေးတဲ့ဒေသခံတွေဟာလေအခုနောက်ပိုင်းမှာသူတို့ရဲ့လုံခြုံရေးအခြေအနေကြောင့်ငါဖန်းဆက်လေးသိမ့်မထွက်ရေးကြတော့ပဲနဲ့စီးပွားရေးလုပ်ငန်းတွေလည်းထိခိုက်လာနေရဲ့လို့ပြောပါသေးတယ်။မြို့ပါတွေမှာတော့စစ်ကောင်စီတပ်တွေမြို့ထဲမှာသာအခြေချနေတာကိုတွေ့ရပြီးအခုဒီဇင်ဘာလကစပြီးတော့စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားမှာအပြန်အလှန်ထိတွေ့တိုက်ပွဲမရှိသလောက်ဖြစ်နေဆိုပြီးတော့ပြောပါသေးတယ
်။ထိတွေ့တိုက်ပွဲတွေကတော့သိမရှိတော့ဘူးဗျ။စစ်ကောင်စီကတော့သူတို့ဟောပါဘောအရင်အလောက်တို့စစ်ကြောင်းထိုးရတယ်ဗျာမလုပ်တော့ဘူးတို့ရေခါပို့တာတို့ဟိုသွားလာတော့အလောက်လောက်ပဲဒီလိုရှိတော့တော့ဟောစစ်ကြောင်းဝင်ထိုးပြီးတော့ဟိုတိုက်ပွဲဖြစ်လာတော့ဘာလို့ကကြတော့ဟိုအရင်ကမရှိအခုနောက်ပိုင်းမှာဒီလိုမျိုးရဲပိုင်းလေးအဓိကတို့နေကြတယ်ပေါ့ဟုတ်အပြင်းသိမ်းမခက်ကြအောင
်အပြင်းလည်းထိတွေ့တိုက်ပွဲမရှိပေမဲ့လည်းစစ်ရှောင်နေတဲ့ရွာခန့်တွေကတော့အခုချိန်ထိမပြောင်းရေးကြပဲဖြစ်နေပါသေးပြီးခဲ့တဲ့နိုဝင်ဘာလတုန်းကတဝဲခရိုင်ရေပြူမြို့နယ်ကကျေးရွာတစ်ခုကိုစစ်ကောင်စီတပ်တွေရောက်လာပြီးတော့မီးရှို့ခဲ့လို့ဒေသခံနေအိမ်18လုံးမီးတဲ့ပါသွားတယ်ဆိုပြီးရေပြူဒေသခံတယောက်ကပြောပါသေ
းဩကိုယ်ကမှာရေပြူတန်းလုံးတော့ရှိတော့ရှိတယ်အမရေဩလုံးလုံးထိရှိတယ်တူတော့တူတော့ဩအရင်တည်းခံလာနေနေနေတာလည်းမလည်းများလားမရှိတော့ဘူးကိုလော့တက်ချင်းပါလော့တက်ချင်းပါကျွန်တော်တို့ရွာကိုဝိုင်းဝန်းဝန်းပါဒီဆက်ရှိဆုံးပါသွားလိမ့်တယ်ပ
ါဒေသခံတွေကတော့ရွာတွေကိုပြန်ဝင်သူတချို့ရှိပေမဲ့လည်းအများစုကကြောက်လန့်ပြီးတော့ရွာပြန်မလာသေးဘူးဆိုပြီးတော့ပြောကြပါသေးတိုက်ပွဲကြီးကြီးမားမားဖြစ်ပေါ်တာမရှိပေမဲ့လည်းစစ်ကောင်စီရဲ့ရင်တန်းတွေလမ်းခုလက်မှာတိုက်ခိုက်ခံရတဲ့ပြည်သူတွေကတော့တင်းသာရီတိုင်းထဲမှာမကြခဏဆိုလို့ရှိနေတာပါတင်းသာရီတိုင်းထဲမှာစစ်ကောင်စီဘက်ကရေလမ်းကြောင်းကိုအဓိကထားပြီးလှုပ်ရှားလာနေကြမှာပဲတော်လိုင်းအဖွဲ့တွေကလည်းစုပေါင်းပြီးတော့တပ်ပေါင်းစုဖွဲ့ပြီးတော့လှုပ်ရှားလာတာကိုတွေ့ရတယ်ဆိုပြီးဒေသခံတွေကပြောပါလိမ့်ရှင
်တနေ့သာရီတိုင်းမှာစစ်ကောင်စီရဲ့ရေကြောင်းလှုပ်ရှားပြီးစစ်ဆေးမှုများလာတာကိုဒေသခံတွေပို့စိုးရင်လာတာမအီတန်စင်ပြောပြခဲ့တာပါချက်တာပရိညာရဲ့သတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကတော့ဒီလောက်ပါပဲဒါပေမဲ့မချာခင်ဥအောင်ခင်ရဲ့မြမရဲ့သုံးသက်ချက်အပါအဝင်ကျမ်းမာရေးနဲ့တိုင်းရင်းသတင်းစင်ပတ်စင်ကဏ္ဍတွေလာဖို့ရှိသေးတာမို့ဆက်နာစင်ကြည့်ရှုကြပါအောင်ခင်ဗျာ
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေတဲ့င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အ ချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါရှင
်မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American အတန်ကနေဒီဇင်ဘာလ14ရက်ကျသရီးညပိုင်းညမဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ1925 32တို့ကနေည10နာရီထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒါအပြင် VO ရဲ့ website Facebook နဲ့ YouTube ကနေလည်းထုတ်လွှင့်ခြင်းအတွင်းတစ်ချိန်တည်းဆက်ပြီးတော့တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။အခုမကြာခင်ထုတ်လွှင့်ပေးမယ့်ကျသရီးညနိုင်ဝက်ပိုင်းအစီအစဉ်မှာတော့ကျသရီးညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေထဲကကျွန်တော်ပြောပြနေကြကျမရဲ့ကဏ္ဍနောက်တိုင်းရင်ဒေသသတင်းတောက်တွေတင်ဆက်တဲ့တိုင်းရင်ဒေသသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရေဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ပထမပါစစ်ကောင်စီနဲ့လောက်ကင်ချိတ်ဆက်မှုခေါင်းစဉ်နဲ့သုံးသက်ထားပါတယ်မြမစစ်ကောင်စီနဲ့စစ်တပ်လက်အောက်ခံနေ जा ဆောင်တပ်တွေကိုကျိုးစည်းဝါကိုသာဦးစားပေးခဲ့ကြတဲ့အတွက်ဆိုးရတဲ့အကျိုးဆက်တွေပေါ်ပေါက်လာပုံကိုဥအောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူပြောပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
စစ်ဆိုးရလှုပ်ထားတဲ့အပြည့်ရသဘောတူချက်ကိုချိုးဖျက်တဲ့2009ခုနှစ်ကိုကန်စစ်ပွဲကိုဥဆောင်သူဟာလက်ရှိစစ်ကောင်စီဥက္ကဋ္ဌမင်းအောင်နိုင်ဖြစ်ပါတယ်ဖုန်ချရှင်ကိုတိုက်ထုတ်ရမှာကူတဲ့လက်ထောက်ဘေးလျှောက်ချိန်နဲ့မီးချောက်ချမ်းဟာစစ်တပ်ဩဇာကံနေကြားဆောင်တပ်ရဲ့ခေါင်းဆောင်တွေဖြစ်လာပါတယ်အဲ့ဒီကလေးကလောက်ကင်ဟာစစ်တပ်စီးပွားရှာတဲ့နေမီဖြစ်လာပါတယ်နေကြားဆောင်တပ်တီထောင်ရမှာပါဝင်ခဲ့သူတဦးဖြစ်တဲ့လီချိန်ချမ်းကိုစစ်ကောင်စီဥက္ကဋ္ဌကဧကမဟာသီရိတုဒ္ဓမမဏိဇောတာဘွဲ့မနစ်ကချင်းမြင်ပါတယ်။ဒါပေမဲ့တက်ချုပ်ရဲ့လောက်ကင်ခရီးကိုတော့အစိုးရမီဒီယာကဖော်ပြလိမ့်မရှိပါဘူး။မနစ်ကလောက်ကင်ဝင်သွားတာကိုပုဂ္ဂလိကမီဒီယာအချို့ကသာဖော်ပြပါတယ်။အကြောင်းကတော့တက်ချုပ်ရဲ့ဗန္ဒရင်းမှာလောက်ကင်ဟာအရေးပါနေလို့ပါပဲ။လောက်ကင်ကိုကစီနိုမြို့တော်အဖြစ်အသွင်ပြောင်းလိုက်သူဟာလီချင်းချမ်းပါ။ကချင်ပြည်နယ်မှာကြောက်စိမ့်နှစ်တွင်းတရုတ်ပြည်မှာကြောက်စိမ့်ဆက်ယုံစကိုင်းမှာကြောင်ဝီသွေးတွင်းကိုးကံမှာမိလာမြေဆက်ယုံလားရှုံးမှာကြံကင်းမန္တလေးမှာမြို့သစ်စီမံကိန်းစတဲ့ပြင်လုပ်ငန်းပေါင်း30လောက်လုပ်ကင်နေသူဖြစ်ပါတယ
်။ဒါကြောင့်လဲစစ်ကောင်စီဩဇာကံဘာသာရေးအသင်းကိုစံငွေတန်း2000လှူဒါန်းနိုင်တာဖြစ်ပါတယ်။ကိုးကံနေကြသောတက်ဟာစစ်ကောင်စီကိုငွေကြေးထောက်ပံ့ပြီးတစ်ဖက်ကလည်းຫນွေဦးဒေါ်လာရေးကိုအကြမ်းဖက်မှုဆိုပြီးတိုက်ခိုက်နှိမ်နှင်းတာမျိုးလုပ်တတ်ပါတယ်တရုတ်ပြည်ကလာလေသူတွေလောင်းကစားလုပ်နိုင်အောင်ကိုကန့်ခေါင်းဆောင်တွေကစီစဉ်ပေးပါတယ်လီချင်းချန်မိသားစုပိုင်တဲ့ Fully Light Casino ဘေးလျှောက်ချိန်မိသားစုပိုင်ဘေးရှမ်းကာစီနိုနဲ့ဝေလျှောက်ရင်မိသားစုပိုင်တဲ့ Hanley Casino တွေကိုလောက်ကင်မှာလူသိများကြပါတယ်တရုတ်လူစုကိုင်းနဲ့ပတ်သက်တဲ့ကိုဘိုအစ်ကာစီနိုဟာတရုတ်ပြည်သုံးငွေချေစနစ်ကိုသုံးပြီးအွန်လိုင်းကနေလောင်းကစားနိုင်အောင်လုပ်ထားပါတယ်။ကိုကန့်နယ်ရာသောက်တပ်ဟာတရုတ်ဘက်မှရောမြန်မာဘက်မှပါအစွမ်းကုန်အမြဲရရှိဖို့ကြိုးစားပါတယ်။စစ်တပ်ရဲ့အကာအကွယ်ကိုရလို့ထင်သလိုလုပ်နေပုံရပါတယ
်။တရုတ်ပြည်သားကိုခေါင်းပုံဖြတ်တဲ့ရာဇဝတ်မှုကွန်ရက်ကိုသုံးပြီးကိုကန့်ကနေကြားဖြတ်ငွေလင်လုပ်ငန်းလုပ်တာတရုတ်အစိုးရကိုမချီမဲ့ပြင်လုပ်ရရောက်ပါတယ်။တရုတ်စီမံကိန်းတွေမြန်မာပြည်မှာအကောင့်ထည့်ဖို့ကိုကန့်ကလောက်ရကိုတရုတ်အစိုးရကတပင်လစ်လူရှူထားလေလို့အစောပိုင်းကထင်မြင်ယူဆတာမျိုးတွေရှိခဲ့ပါတယ်။တကယ်တော့ကြားပြတ်ငွေလိမ်တုံငန်းကိုစစ်တပ်ကအရေးယူလိုက်မယ်လို့တရုတ်ကမျှော်လင့်ခဲ့ပါတယ်။မျှော်လင့်တယ်လို့ပြစ်မလာတော့မှသူနည်းသူဟာနဲ့အရေးယူလာတာဖြစ်ပါတယ်။ရာဇဝတ်မှုအများစုဟာဘေးလျှောက်ချိန်နဲ့ဝေးလျှောက်ရှင်မိသားစုကုမ္ပဏီတွေနဲ့ချိတ်ဆက်ထားတာတွေ့ရတယ်လို့သိရှိရပါတယ
်2009ခုနှစ်မှာဖုန်ကြားရှင်ကိုဖယ်ရှားပြီးဘေးဆောက်ကျင်အုပ်ချုပ်ရေးမှုဖြစ်လာခြင်းကအစလို့မကြသေးမီကဖယ်ရှားခံလိုက်ရတဲ့ ဦးမြင့်စွေခေါ်လီတိန်ဖူးအထိစစ်တပ်ဩဇာကံတွေသာလောက်ကန်ကိုကြီးစိုးကြပါတယ်အခုတော့ချင်းရွှေဟော်ကဘေးလျှောက်ချင်းအုပ်စုကလည်းဖမ်းဆီးနှင်နှင်ခံနေရပါပြီလောက်ကန်ကစစ်တပ်ဩဇာကံကြားဖြန့်ငွေလိန်လုပ်ငန်းမှာမြေလျှောက်ချမ်းမိသားစုဟာထင်ရှားပါတယ်2010ရွေးကောက်ပွဲမှာလောက်ကန်ရဲ့ကြံ့ဖို့လွတ်တော်ကိုယ်စားလှယ်ဖြစ်လာပါတယ်2015ရွေးကောက်ပွဲမှာမပါတော့ပဲစီးပွားရေးကိုဇောက်ချလုပ်နိုင်ကြောင်းရွှေပြည်မေစာဆောင်မှာမိုင်းအားနိုင်ကရေးထားပါတယ်တားကြီးမီကော်ဖင်ကနေကြားဆောင်တက်ထဲဝင်ပြီးတားငယ်မီကိုအန်ကလောက်ကန်ရဲ့အရာရှိဖြစ်လာပါတယ်ဒါပေမဲ့အဓိကလုပ်ငန်းကကြားဖြန့်ဖြစ်ပါတယ
်တရုတ်ကိုဂယုမဆိုင်ပဲကြားဖြန့်လုပ်ငန်းကိုမီမီသားစုထင်းထင်းပေါ်ပေါ်လုပ်နေတာစစ်ကောင်စီအစ်စ်မြင့်အရာရှိတွေကိုဝေစုခွဲပေးနေရလို့ဖြစ်လိမ့်မယ်လို့ကမှန်းကြပါတယ်တစ်တောင်ညာနှစ်ခုနှစ်စစ်စင်ရေးစချိန်မှာမီမီသားစုဟာလောက်ကင်မှာစစ်တပ်နဲ့အတူရှိနေပါတယ်မီလျှောက်ချမ်းမီသားစုကိုဖမ်းဆီးလိုက်ုံနဲ့ကိုကကြားဖြန့်လုပ်ငန်းဏီကုန်းချုပ်သွားတယ်လို့မပြောနိုင်ပါဘူးပြည်သူစစ်ကောင်းဆောင်ဘေးလျှောက်ချိန်ကျန်းနေပါသေးတယ်ဘေးလျှောက်ချင်းရဲ့တားပြစ်သူဘေးရင်ချန်ဟာစစ်တပ်နဲ့နှိစက်သူတွေဖြစ်ပြီးသူတို့ရဲ့ငွေလိန်လုပ်ငန်းဟာစောင့်ကြည့်ခံရတဲ့အဆင့်ပဲရှိပါသေးတယ်။မူဆယ်မြို့နယ်မှာကြားပြန့်ငွေလိန်လုပ်ငန်းလုပ်ကိုင်နေတဲ့အလုံယုံ60လောက်ရှိပြီးအများစုဟာစစ်ကောင်စီလက်အောက်ခံမြို့မှလုံထံပန်းစေးစားတဲ့ပြည်သူစစ်တွေကလုပ်ကိုင်နေကြတာဖြစ်ပါတယ်။ကြားပြန့်နဲ့ပတ်သက်တဲ့ပြည်သူစစ်34ဖွဲ့ရှိတယ်လို့မိုင်းအနိုင်ကဆိုပါတယ်ကြားပြန့်အပါအဝင်လောင်းကစားအားလုံးဟာတနသိန်း30ကနေသိန်း300အထိအာဏာပိုင်တွေကိုစက်ကြီးပေးနေရပါတယ်ဒါကြောင့် online ငွေလိန်ကြားပြန့်လုပ်ငန်းကိုထိုက်ပြမယ်ဆိုရင်စီကားနေတဲ့နေကြားမြို့တွေကိုပါသိမ့်ပိုင်နိုင်ဖို့လိုအပ်နေပါတယ်ခင်ဗျာ
မြန်မာစစ်ကောင်စီခေါင်းဆောင်ကိုရိုင်းနဲ့နေဆက်တဲ့လောက်ကန်ကစစ်တပ်လက်အောက်ခံနေကြားဆောင်တပ်တွေကိုကျိုးစီဝါကိုသာဦးစားပေးခဲ့ကြတဲ့အတွက်နောက်ဆုံးဆိုးဝါးတဲ့အကျိုးဆက်တွေဖြစ်ပေါ်လာပုံကိုဥအောင်ခင်မြန်မာရေးသုံးသက်ချက်အစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ကျန်းမာရေးခန္ဓာကိုဆက်ပြီးတော့နားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့ဆဲလိတ်ဖြန့်နည်းတွေကိုပြောထားပါတယ်ဆဲလိတ်ဖြတ်ဖို့အတွက်တစ်ချက်သေးအပြတ်ဖြတ်ချတဲ့အပြင်းထန်ဆုံးနည်းအပြင်တခြားနည်းတွေလည်းရှိတယ်လို့ကျန်းမာရေးပညာရှင်တွေကအကြံပြုနေပါတယ်။တခြားဘလို့နည်းတွေပါလဲ။ဘလို့အာသာချက်အားနည်းချက်တွေရောဒီနည်းတွေမှာရှိနေပါလဲ။ဒီအကြောင်း Health Digest ကျန်းမာရေးနဲ့ဆေးပညာကြားနဲ့အငိမ့်စား Editor ချုပ်နဲ့ပြည်သူ့ကျန်းမာရေး Foundation အလုံးမှုဆောင်ဖွဲ့ဝင်ဒေါက်တာတင်မောင်ထွေးဒေါက်ထွေးစေမန်းကိုကျွန်တော်ပဲမေးမြန်းထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
ဟုတ်ကဲ့ဒေါက်တာတင်မောင်ထွေးဒေါက်ထွေးဆေးမန်းခင်ဗျာကျွန်တော်တို့ဆေးလိပ်ဖြတ်တာအကြောင်းပြီးခဲ့တဲ့ဘက်ကပြောခဲ့တာမှာကျန်းမာရေးပြင်တခြားအကျိုးကျေးဇူးအများကြီးရှိတာကိုပြောခဲ့ပြီးအခုတစ်ခေါက်တော့ဆရာကြီးဘလို့ဆေးလိပ်ဖြတ်နည်းတွေရှိတာကိုအဓိကပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာကြီ
းဆေးလိပ်ဖြတ်နည်းကတွန်းကျင်ပညာရှင်တွေဖော်ထုတ်ထားတဲ့ဥစ္စာကနံပါတ်1နည်းတစ်ခုပြောရလို့ရှိရင်အင်္ဂလိပ်လိုသူက core tracking လို့ခေါ်တယ်အစိမ့်ဖြတ်တာပေါ့အဲ့လိုပဲပြောရမယ်ဆေးလိပ်ကိုအစိမ့်ဖြတ်တာတခါတည်းပေါ့လေဒုံဝဲတိကနေဖြတ်တာပေါ့ဘယ်နေ့မှငါဆေးလိဖြတ်တော့မယ်ကွာဆိုပြီးဆိုးဖြတ်လိုက်လို့ရှိရင်အဲ့ဆိုးဖြတ်လိုက်တဲ့နေ့ကစပြီးတော့တကယ့်ကိုခိုင်ခိုင်မာမာနဲ့အဲ့ဆိုးဖြတ်ချက်အတိုင်းကိုခိုင်မာအောင်တုတ်တဲ့နေ့ပဲဘာမှသူရဲ့အပေးယူရှိဘူးဟိုဆေးခါးကြီးတိုက်လိုက်တာပဲနော်စကြာအုပ်ထားတဲ့ဆေးလုံးတိုက်တာမျိုးတွေမဟုတ်ဘူးဒါကခက်ခဲတယ်သို့တော့ဒီနေ့ကဒုံတိဖြတ်တဲ့နေ့က effective အဖြစ်ဆုံးနေ့လို့ပြောတယ်ခက်တော့ခက်တယ်သို့တော့ effective ဖြစ်တယ်လို့ပြောတယ်နော
်အထူးအဆုံးပါဆရာနော်ကျန်းကျန်းတန်းတန်းကိုဖြတ်ဖြစ်တာပေါ့
ဟုတ်ပါတယ်ခင်ဗျာအဲ့ဒါဒုတိယနေ့ကျတော့ဟိုတဖြည်းဖြည်းဆေးလေးကိုရှော့တောက်သွားတဲ့နီးပေါ့သူကတနေ့ကိုတဘူးကုန်နဲ့အလိပ်20ကုန်ရရနေပြီတော့ဒီနေ့ကငါ2လိပ်ရှော့တောက်မယ်17လိပ်တောက်မယ်ဘာနောက်တစ်နေ့ကျရင်က18လိပ်တောက်မယ်နောက်တစ်နေ့က16လိပ်အဆစီမော်လီနေနေနေနေစီ2လိပ်ရှော့အောင်ရှော့မယ်3လိပ်ရှော့အောင်ရှော့မယ်1လိပ်ရှော့အောင်ရှော့မယ်ကိုယ်နိုင်တယ်လို့ပေါ့တဖြည်းဖြည်းနဲ့သူကရှော့သွားပြီးတော့ဟို target date 0ရောက်တည်အထိပေါ့လေဘယ်နေ့ကျရင်တော့လုံးဝပြတ်သွားမှာဆိုပြီးတော့ထုတ်တဲ့နီးပါအာအဂရက်ဂျူရီဒရက်ရှင်းပေါ့လေ။နော်တနေ့တနေ့ကိုနည်းနည်းနည်းနည်းဆေးလေးအလေးရေလျှော့သွားတဲ့နီးပါ။
ဖြည်းဖြည်းချင်းဖြတ်တာပေါ့ဆရာနော်
။ဟုတ်ကဲ့
ခုနလိုဒုံကနေတိကနေအပြတ်မဖြတ်ပဲနဲ
့။ဟုတ်ပါတယ်။နောက်တော့တတိယနေ့ကျတော့သူကအကူအညီယူတာဒီ professional တွေကြီးကနေပြီးတော့ကျမကြီးဝန်ထမ်းတွေကြီးကဖြင့်ဖြစ်မယ်။ But here I've been good advisor receiver. So see how people move out. You know, we've seen Lampia Majama, when I'm seeing Lampia, who PNFMA, those are to a Philippian knee below low BM as row, and then a BM as row, Lichin Tarret, train who had a good advisor receiver. Damn ho, pharmacist, everybody. See what Johnny Pinachini, Gian Biro, Aguni Lujim Tibare. Aro, Daro, they have China sign, silly dog there, you are. ဘလောက်ကြောင့်ဆွဲနေပြီလဲဆိုတာကိုပထမဟိုတနေ့ဟိုနှစ်ဘူးသုံးဘူးကောင်တောင်းဆွဲနေလို့ဒါဘူးလောက်ပဲဆွဲတာလားတနေ့ဟိုဆလင်းကားလေးပဲဆွဲတဲ့လူပြလားစရှိတယ်ဘူးလို့ဆိုအဆက်လို့ရတယ်အဆက်လို့ပြီးတော့မှဟိုချင်းတယောက်ချင်းပေါ်မှာပတ်စနယ်လိုက်ကွစ်ပလန်ဆွဲရတယ်ခင်ဗျားဆိုရင်ဒါဆိုရင်တော့ဘလို့လုပ်ရင်ကောင်းမယ်ဆိုတာတယောက်ချင်းပေါ်မှာဘူးတည်ပြီးတော့သူကဆွဲရတယ်သူကစလ counsel လုပ်မယ်။ဟောဒီမှာကျွန်တော်တို့ဗမာလူတော့နှစ်သိမ့်ဆွေးနွေးအကြံပေးခြင်းလို့ခေါ်တာပေါ့လေ counseling လုပ်မယ်။ counseling လုပ်တဲ့ခါမှာလည်းဒါဆိုရင်တော့ခင်ဗျားကဘလိုနည်းနဲ့ဖြတ်တင်နေဘလိုဟာမျိုးကိုသုံးသင့်နေဆိုတာမျိုးကိုသူကနေပြီးတော့ personalized plan ပေါ့လေ quick plan လေးကိုဆွဲပေးတာဖြစ်ပါတယ
်။ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဘလိုမျိုးအစီအစဉ်တွေဆွဲပေးတာကိုဥပမာပြောပြလို့ရမှာဆရာကြီး
။ तू ကဘလိုဘလိုလုပ်မယ် three other transit ဖြစ်လာရင်ဘလိုလုပ်မယ်ဆေးလိကြောင်ဖြစ်တဲ့ withdrawal symptom တွေပေါ့လေရင်းထတာမျိုးဖြစ်လာရင်ဘာလုပ်မယ်နော်ဆေးလိသောက်ခြင်းစိတ်ဖြစ်စေတဲ့ဟို trigger တွေပေါ့လေ
လုံဆောင်မှုတွေပါဆရာနော
်။ဟုတ်ကဲ့ပါ။ဘာတွေတူလို့ရှိရင်အဲ့ဒါတွေကိုဘလိုရှောင်လမ်းရှောင်ရမ်းမယ်ဆိုတဲ့အကြံဉာဏ်တော့တယောက်ချင်းကိုပေးတာပေါ့လေ။နောက်တစ်နည်းကျတော့ဆေးဝါးအကူအညီပါ။ဒီဆရာဝန်ရဲ့အော်ညွန်ကြားချက်နဲ့သုံးရတဲ့ဆေးတွေရှိပါတယ်။ဒီဆေးဝါးကလည်းဗာလဲဆိုတော့ဆေးလိထဲမှာပါတဲ့ဗိတ်ပီးထဲမှာဖြစ်ဖြစ်ဆေးဘောဆေးလိထဲမှာဖြစ်ဖြစ်ပါလာတဲ့နီကိုတင်းကbrain မှာသူကဒိုပါမင်းလို့ခေါ်တဲ့ဟိုတက်တစ်ခုတွေ့စီပါတယ်။အဲ့တော့
စိတ်ချင်နေတဲ့အချိန်မှာထွက်လာတာပေါ့နော်
။ဟုတ်ပါတယ်။အဲ့ကောင်ကသူကလူကနေလို့ထိုင်လို့ကောင်းတယ်သူကခံစားလို့ကောင်းတယ်ဒီဒိုပါမင်းရဲ့သဘောတရား။အဲ့တော့ဒီကောင်တော့လို့ရှိရင်ဒိုပါမင်းထွက်ထွက်လာတာ။အဲ့တော့ဒါကိုဒိုပါမင်းထွက်ချင်တဲ့အတွက်ကြောင့်ရောတန်းတာတယ်ဒီနီကိုတင်းကိုတန်းတာတာပေါ့လေ။အဲ့တော့နီကိုတင်းအဲ့လိုတန်းတာခြင်းစိတ် craving ပေါ့လေ။ three thought ရှိစေဖြစ်မအောင်လုပ်သေးတဲ့ဆေးပါ။အဲ့ဒါပါလဲဆိုတော့အဓိကအပြင်ဟို train ထားတာဆေးနှစ်မျိုးရှိပါတယ်အဲ varenicline ဆိုတာရဲ့ bupropion ဆိုတဲ့ဆေးနှစ်မျိုးရှိတယ်အဲ့ဆေးကဆေးပြားတွေကိုတောက်ခိုင်းတယ်တောက်တဲ့ခါမှာဆိုရှင်ခုနဆေးလေးတောက်ရှင်စိတ်ဖြစ်ပေါ်လာတာကိုအားနေဆိုအောင်ညွန်နေဆိုအောင်ဆိုလုတ်ပေးတယ်နောက်တစ်ခါ withdrawal symptom တွေနောက်ဆေးလေးကြောင့်ရင်းထားတဲ့ဥစ္စာမျိုးတွေကျော်ပါးတော့အောင်လည်းလုတ်ပေးတယ်ဒါကတော့ဆေးဝါးပေါ့ဒါဒီဆေးဝါးကတော့ကိုယ့်ကိုယ်တောက်လို့မရပါဘူးဟိုဆေးဝါးအကူအညီကို prescription ပေါ့ဆရာဝန်အကူအညီနဲ့ဆရာဝန်ရဲ့ညွှန်ကြားရဲ့အရာတော့လည်းအဆီလိုပါတယ်အဲ့ဒါစီထည့်တယ်နေပေါ့လေ
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီဆက်လက်ပြန်နေရှိသေးလားဆရာ
နောက်တစ်နည်းကတော့နီကိုတင်း replacement therapy ခေါ်ပါတယ်အဲ့ဒါဘာလဲဆိုတော့နီကိုတင်းအစားထိုးတာပါတချို့လူတွေကဘုနာလူချက်ချင်းဒုံးတိဖြတ်လို့မရဘူးပဲဆိုကြပါစို့နော်မလျာသူတွေအတွက်ကိုဆိုဖြည်းဖြည်းချင်းဆက်လက်ရှော့တော့တဲ့ပုံစံမျိုးနဲ့နည်းနည်းလေးတော့ဆင်တယ်သို့တော့သူကမဟုတ်ဆက်လက်ကိုမတော့ရတော့ဘူးနီကိုတင်းကိုအစားထိုးပြီးတယ်nicotine releasing ပေါ့ small amount of nicotine ပေါ့နည်းနည်းနည်းနည်းစီကိုထုတ်ပေးမဲ့ nicotine ကိုသူ့ခန္ဓာကိုယ်ထဲကိုထည့်ပေးတာပဲဘယ်လိုနည်းနဲ့ထည့်လဲဆိုတော့ nicotine patch ပေါ့ရေပြားပေါ်မှာကတ်တဲ့ patch ရှိတယ်အဲ့ patch ထဲမှာ nicotine နဲ့တဏီကုန်ကတ်ထားရလို့ရှိရင်24နာရီအတွင်းမှာနည်းနည်းနည်းနည်းစီထုတ်ပေးနေတယ်အော်ဒီကောင်ရှိနေတဲ့ခါကျတော့သူကဆေးလိပ်ဘက်ကိုမလှည့်တော့ဘူးဆေးလိပ်မီးမငြိတော့ဘူးဆေးလိပ်မတော့တော့ဘူး vape မလုပ်တော့ဘူးသို့တော်သူက nicotine ကရနေတာပေါ့လေနော်အဲ့ဒါကဟိုနီကိုတင်းကတ်ခွာရှိတယ်ဟို chewing gum လို့ပေါ့ပမာဏတော့ PK လို့ခေါ်တာပေါ့အဲ့ထဲမှာဝါဖို့တဲ့ဒီ chewing gum ထဲမှာနီကိုတင်းကိုထည့်ထားပြီးတော့ဝါခိုင်းတယ်ဝါပြီးတော့ထွက်နေချီတယ်နော်လိုစန်းကြီးပုံစံနဲ့ငုံစေးပြားသဘောမျိုးနဲ့နီကိုတင်းထည့်ထားတဲ့ငုံစေးပြားကိုငုံခိုင်းတာချီတယ်နောက်တကနီကိုတင်း spray ပေါ့လေဖျားနေနော် spray နဲ့ဖျားနေလို့ရှိတယ်နှာခေါင်းထဲကိုနောက် inhaler နော်ရှူလို့ရတဲ့ပုံစံနဲ့လုပ်တဲ့ဟာလည်းရှိပါတယ်ဒါကတော့ဒါနီကိုတင်းreplacement but nrt လို့လည်းခေါ်တာပေါ့လေအဲ့တော့အဲ့ဒီနီးရဲ့သူတို့အကောင်ဒီကောင်လည်းတော်တော်ကောင်းတဲ့နီးပဲဘလိုနေရာမှာကောင်းလဲဆိုလို့ရှိရင် counseling နဲ့လုပ်မယ်နှစ်သိမ့်ဆွေးနွေးအကြံပေးမှုနဲ့လုပ်မယ်နောက်တကဒီ pharmacotherapy ပေါ့ဒီ skill နဲ့လည်းဒီ CO နဲ့ nrt နဲ့လည်းဒီ nicotine replacement နဲ့ပေါင်းလိုက်မယ်နှစ်ခုပေါင်းပြီးခြားလိုက်ရင်ဆေးလိပြတ်ဖို့နှုံးကတော်တော်များပိုကောင်းတယ်လို့ပြောပါတယ်နောက်သိကောင်းတဲ့ဟိုနီးတည်းတည်းပါပါပါတယ်နော်အဲ့ဒါ nicotine replacement therapy ပေါ့လေဒါတွေကတော့ဒီဆေးလိပ်ဖြတ်တဲ့အခါမှာဘာတွေသုံးမယ်ဘယ်လိုလုပ်မယ်ဆိုတာအကျဉ်းချုပ်အဖြစ်ထုတ်ထားတဲ့နည်းတွေဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဆက်လက်ဖြတ်ဖို့အတွက်ချက်ချင်းအပြတ်ဖြတ်တဲ့အနေနဲ့တဖြည်းဖြည်းဖြတ်တဲ့နေမျိုးစုံရှိတဲ့အကြောင်းကျွန်တော်ပြောပြခဲ့တဲ့ကျမိုင်ခန္ဓာမှာနှာစင်ကြည့်ရှုခဲ့ကြတာပါအခုတော့အပတ်စဉ်ပြောပြနေတဲ့တိုင်းဒေသကသတင်းလွှာအစီအစဉ်ကိုဆက်ပြီးတော့နှာစင်ကြည့်ရှုအောင်ပါချင်းပြည်ကောင်စီဖွဲ့တာမှာကိုလည်းမှုတချို့ရှိခဲ့တာနောက်ရခိုင်ဘက်မှာတော့တိုက်ပွဲတွေပြန်ပိုပြင်းထန ဒီနေ့ကတော့ FVR လို့တူကခေါ်တဲ့နေဆက်ဒေတာတိုင်းရင်းသတင်းတော်ဝိုင်းတော်သားများအဖွဲ့ကတင်ဆက်ပေးထားတာမျိုးတဝါကြီးဆက်ပြီးတော့နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာတိုင်းသတင်းထောက်တွေကနေ့တင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့အနောက်ပိုင်းတိုင်းစစ်ထာနာချုပ်အခြေစိုက်ရအမ်းနဲ့မြေပုံမြို့နယ်တွေမှာစစ်တပ်နဲ့ရခိုင်တပ်တော်တို့အကြတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါတယ်တလနီးပါးကြတင်းရှောင်နေရတဲ့မုံပြည်နယ်ကြံမြော်မြို့နယ်ထဲကစစ်ပေးဆောင်၃တောင်းကျော်အတွက်ဆန္ဒရိတ် ရခိုင်ပြည်ကအနောက်ပိုင်းတိုင်းစစ်ဌာနချုပ်အခြေစိုက်ရာအမျိုးနယ်နယ်မြေပုံမြို့နယ်တွင်မှာအခုရက်ပိုင်းအတွင်းစစ်ကောင်စီတပ်နှင့်ရခိုင်တပ်တော်တို့အကြအပြင်းထန်တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မြေပုံမြို့နယ်စည်ငင်းဝရွာအနီးမှာဗုဒ္ဓဟူးနေ့မနက်7:00နာရီလောက်ကတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီဇင်ဘာလ12ရက်နေ့ညနေပိ ကျလာနေပါတင်းရှောင်းနေရပြီးစာနာရိတ်ခါမလုံလောက်မှုနဲ့ဂျမအီဆောင်ရှောင်းမှုတွေအများကြီးလိုအပ်လာနေတယ်လို့ကုငင်းနေတဲ့အဖွဲ့တွေကပြောပါတယ်စစ်ဘေးရှောင်းတွေတဲ့ကိုဝင်ဆောင်မိခင်တွေကလေးတွေနဲ့တကြီးရွယ်ဦးနာတာရှိယောဂတဲ့တွေလည်းရှိနေပြီးစေဝါအကူငီမရတာကြောင့်တကြီးအရွယ်အမျိုးသမီးတယောက်နဲ့ကင်စာယောဂခံစားနေရတဲ့အမျိုးသမီးတယောက်လည်းမကြသေးခင်ကဒေဆုံးခဲ့ရတယ်လို့ကုငင်းရေးအ အထယံစပယ်ကူတရာကူလည်းဆက်လက်သိမ်းပိုက်နိုင်ဖို့ကြိုးစားရင်းလက်ရှိအချိန်ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်အနီးအနားရွာတွေကလူထုတွေတောင်းနေကြည့်ပြီးထွက်ပြေးရတာဖြစ်ပါတယ်
ရှမ်းပြည်မြောက်ပိုင်းမှာပေါ်ဆောင်နေတဲ့တစ်တုံညာနစ်ကွန်စစ်စင်ရေးထဲဒနုပြည်သူ့လွတ်မြောက်ရေးတပ်ဦး DPLF ကမဟာမိတ်တွေနဲ့အတူပူးပေါင်းပါဝင်တိုက်ခိုက်နေတယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ DPLF အနေနဲ့ရှမ်းပြည်တောင်ပိုင်းဒနုဒေသထဲစစ်မျက်နှာဖွင့်ထားတဲ့အပြင်ရှမ်းပြည်မြောက်ပိုင်းမှာလည်းအထိုင်တိုက်ရင်တစ်ခုရှိတာကြောင့်အထူးတလည်ညှိနှိုင်းစရာမလိုပဲပူးပေါင်းပါဝင်တိုက်ခိုက်နေတာဖြစ်တယ်လို့ DPLF ပြန်ကြားရေးတာဝန်ခံကိုထွန်းထွန်းနိုင်ကပြောပါတယ်။ဒီလိုပါဝင်ခြင်းအဖြစ်အတွေ့အကြုံတွေအများကြီးရသလိုမြေပြင်မှာတရားတဲ့ဖြစ်နေစေတယ်လို့ဆိုပါတယ် DPLF နေနဲ့အော်တိုဘားလ29ရက်နေ့ကစတင်ခဲ့တဲ့ညီနောင်မဟာမိတ်တူတစ်တုံညာနစ်ခွန်စစ်စင်ရေးတဲ့ဒီနေ့ဒီချိန်ထိပါဝင်ခဲ့ပြီးစစ်တပ်ရဲ့အခြေစိုက်စခန်းတွေကိုထိုးစစ်ဆင်နိုင်ခဲ့တယ်လို့ဆိုပါတယ်
စကိုင်းကချင်းအဆက်ရှိအင်းတော်မြို့နယ်တဲကမော်လူးမြို့မှာရှိတဲ့စစ်ကောင်စီတပ်ရဲ့ရဲစခန်းကိုတော်လှန်ရေးအင်အားစုတွေကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးစစ်သားတချို့ကိုလည်းအရှင်ဖမ်းမိထားတယ်လို့အင်းတော်ကားကွေတပ်ဖွဲ့တွေကပြောပါတယ်စစ်ကောင်စီတပ်နဲ့ရဲတွေစုပေါင်းတပ်ထိုင်တဲ့မော်လူးမြို့မင်္ဂလာရပ်ကွက်မှာရှိတဲ့မော်လူးရဲစခန်းကိုဗုဒ္ဓဟူးနေ့မနေ့6နိုင်လောက်မှာကချင်လွတ်လပ်ရေးတပ်မတော် KIA ရဲ့ကျောင်းသားတပ်မတော် ABSDF နဲ့အင်းတော် PDF တပ်တွေကအပြီးသတ်သိမ်းပိုက်ခဲ့ကြတာလို့တာဝန်ရှိသူတွေကပြောပါတယ်တိုက်ပွဲရဲစစ်ကောင်စီဘက်က9ယောက်တေဆုံးပြီးတချို့ကတော့ထွက်ပြေးသွားတယ်လို့ဆိုပါတယ်ဒါအပြင်မော်လူးမြို့ကပြည်သူ1000လောက်ကလည်းတိုက်ပွဲတွေကြောင့်ဘေးလွတ်ရာကိုဆစ်ရှောင်နေကြရပါတယ်
Shambi miyao pa innam khan miyo maa sikang si taka li chao ne ni siye se pika ni da taba lao shi bi pi paare. Sikang si taka li yin ne ayata ni in ni gu. Di zi ma la sa niya ni ga pika ke ra chao. Nam khan miyo gong sa ya kwe ga ni in ngā long cha ma ne pia si ke bi. Ata chao se cho ayu emyo ta diao. Lai na ji ji sa ti maan ti song ke paare. Nam khan di da ka ni ga ro. Ya yu a ri te gu. Lai na kain da pwe re wiyao ni thai lu. Si taka ayata in ni gu wa ma shiang pika ni da lu piyo paare.
ပထမအကြိမ်ချင်းပီကောင်စီအစည်းအဝေးကိုချင်းမြူသားတပ်ဦးစီနဲ့ဌာနချုပ်မှဒီဇင်ဘာလ17ရက်နေ့ကချင်းပပြုလို့ခဲ့ကြပြီးချင်းပီကောင်စီလုပ်ငန်းရန်တရားနဲ့မန္တလေးသုံးရက်ဖွဲ့စည်းနိုင်ရေလုပ်ငန်းလမ်းညွှန်ချက်တွေရေးဆွဲချမှတ်ခဲ့ကြပါတယ်ပထမအကြိမ်ချင်းပီကောင်စီငီလာခံတက်တန်းရဲ့ပထမဦးဆုံးအကြိမ်ချင်းပီကောင်စီအစည်းအဝေးမှာကောင်စီဝင်
83ရွာမှာပါခုခံတော်လှန်စစ်အာဏာကောင်းတဲ့ချင်းပြည်နယ်မှာချင်းတော်လှန်ရေးအင်အားစုတွေကဥဆောင်ပြုလုပ်ခဲ့တဲ့ပထမအကြိမ်ချင်းပြည်ကောင်စီညီလာခံမှာချင်းပြည်ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုပြဌာန်းလိုက်ပြီးချင်းပြည်ကောင်စီကိုလည်းဒီဇင်ဘာလ6ရက်နေ့ကဖွဲ့စည်းလိုက်ကြပါတယ်ကိုရောဘက်ကစူးစီးထားပါတယ်ရှင်
ပထမအကြိမ်ချင်းပီကောင်စီညီလာခံကိုဒီဇင်ဘာလ၄ရက်နေ့ကနေ9ရက်နေ့အထိချင်းမျိုးသားတအူစီနဲ့ဘဟုဌာနချုပ်မှာကျင်းပခဲ့ကြပြီးချင်းမျိုးသားတအူကကိုယ်စားလှယ်တွေချင်းလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့ကကိုယ်စားလှယ်တွေမြို့နယ်နဲ့ဒေသအစုအဖွဲ့ CDF ကကိုယ်စားလှယ်တွေပြည်တွင်းပြည်ပအဲ့တဲ့တော်တွေစုစုပေါင်း230ဦးတက်ရောက်ခဲ့ကြပါတယ်အဲ့ဒီညီလာခံမှာချင်းလန်းကွန်စတီကျူရှင်းလ
ီကောင်းစီနေတာကပထမအကျင့်ပေါ့အဲ့ဒါကိုကျွန်တော်တို့အောင်မြင်စွာဖွဲ့စည်းနိုင်ခဲ့တယ်အဲ့ဒီလိုဖွဲ့စည်းတဲ့နေရာမှာကျွန်တော်တို့ရဲ့ပထမအဦးဆုံးအကျင့်ချင်းမြေသားချင်းတို့မျိုးကြီးကိုတန်ကရေးဆွဲထားတဲ့ကျွန်တော်တို့ဖွဲ့စည်းပုံချင်းပြီးချင်းလက်ဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်တို့အတည်ပြုပြတ်ထားနိုင်ခဲ့တယ်ပြီးတော့ဒီကောင်းစီဦးဆောင်ပုံကိုလည်းကျွန်တော်တို့ရွေးချယ်တင်ပြနိုင်ခဲ့တယ်
ချင်းပြည်ကောင်စီကိုကိုယ်စားလှယ်140နဲ့ဖွဲ့စည်းပြီးဦးဆောင်အဖွဲ့ကတော့ချင်းမျိုးသားတပ်ဦး CNF ကကိုယ်စားလှယ်3ယောက်2020ခုနှစ်ချင်းလွှတ်တော်ကိုယ်စားလှယ်3ယောက်မြို့နယ်နဲ့ဒေသအဖွဲ့ကိုယ်စားလှယ်18ယောက်စုစုပေါင်း23ယောက်နဲ့ဖွဲ့စည်းခဲ့ကြတာဖြစ်ပါတယ်ချင်းပြည်ကောင်စီအနေနဲ့ချင်းပြည်လွှတ်တော်ချင်းပြည်အစိုးရအဖွဲ့နဲ့ချင်းပြည်တရားလွှတ်တော်ချုပ်တို့ကိုရက်ပေါင်း60အတွင်ဖွဲ့စည်းသွားမှာဖြစ်တယ်လို့စလိုက်ထက်နေကဆိုပါတယ်တစ်ဖက်မှာတော့ပထမအကြိမ်ချင်းပြည်ကောင်စီငီလာခန့်ဟာဒီမိုကရေစီစံနှုန်းနဲ့မကိုက်ညီတန်းတူညီမျှမှုလည်းမရှိဘူးဆိုပြီးချင်းလက်နက်ကင်၃ဖွဲ့ဖြစ်တဲ့ချင်းမျိုးသားကောင်စီမင်းတပ် CNC မင်းတပ် CDF မင်းတပ်ချင်းမျိုးသားအဖွဲ့ချုပ် CNO CNDF နဲ့ဇုံမီဖက်ဒရယ်အစည်းအရုံး ZFU PDF ဇုံလဲနုကတက်ရောက်ချင်းမရှိဘဲကန့်ကွက်မှုတွေရှိခဲ့ပါတယ်ချင်းနိုင်ငံရေးလေလာသုံးသပ်သူလည်းဖြစ် India for Myanmar ကိုတီထောင်သူလည်းဖြစ်တဲ့ slide တို့ခါကတော့ချင်းပြည်ကောင်စီဖွဲ့စည်းလိုက်တဲ့ကိစ္စပေါ်ခုလိုသုံးသပ်ပြောဆိုပါတယ
်ချင်းပြည်ကောင်စီဖွဲ့စည်းမှုကအားလုံးပါဝင်တင်ပါဝင်ထိုက်တဲ့ဟာမျိုးတွေပါဝင်နေဆိုရင်တော့ဒါပါမှဒီထူကြောဆရာဆိုဆရာမရှိဘူးလို့ကျွန်တော်တို့ဆိုရမှာပေါ့တော်တော်လေးအခုတော်ဆိုင်ကြီးကာလအတွင်းမှာစေဝန်ကွေးမှုမဖြစ်သိတဲ့အခြေအနေတခြားအခြေအနေတွေထပ်ပေါ်ပေါ်မှာစီလုံးမှုလို့နေတဲ့အချိန်မှာဒီအားလုံးပါဝင်တင်ပါဝင်ထိုက်တဲ့သူအားလုံးပါဝင်ခြင်းမရှိဘဲနဲ့အကြည့်ပြုတာတော့အရန်ကိုအစောလုံးရကြတယ်လို့ကျွန်တော်တို့ဆိုရမှာဖြစ်တယ်
ဒီကိစ္စအပေါ်တရားတွေ့ဆုံညှိနှိုင်းအပြေမရှာရင်တော့ချင်းပြည်နယ်မှာရှင်ပြိုင်အစိုးရလိုပုံစံမျိုးပေါ်ထွက်လာနိုင်ပြီးချင်းပြည်နှချမ်းကွဲမဲ့အနေထားတောင်ရောက်သွားနိုင်တယ်လို့ဇလိုက်တုတ်ခါကထုတ်ပြထားပါတယ်ချင်းပြည်ကောင်စီဖွဲ့စည်းရတဲ့အဓိကရည်မှန်းချက်ကတော့အမျိုးသားကိုယ်ပိုင်ပြဋ္ဌာန်းခွင့်အာမခံချက်ရှိတဲ့ချင်းပြည်တည်ဆောက်ဖို့နိုင်ငံရေးနဲ့အမျိုးသားတန်းတူအာမခံချက်ရှိတဲ့ Federal ပြည်ထောင်စုတည်ဆောက်ဖို့နဲ့ဒီမိုကရေစီစနစ်တည်ဆောက်ဖို့ဖြစ်တယ်လို့ချင်းပြည်ကောင်စီကထုတ်ပြန်ထားပါတယ်ခင်ဗျာ
လက်တလုံးနိုင်ငံတော်မှာ73စီမလုံလောက်တဲ့ပြဿနာနဲ့ရင်ဆိုင်နေကြပြီးနေရာအနှံ့မှာတန်းစီနေရာတာနဲ့အချိန်ကြာစောင့်ဆိုင်ခဲ့ရပြီးကိုယ့်လက်ရောက်ခံနေမှာဆိုင်တွေမှာစီကုံသွားတာမျိုးတွေဖြစ်နေပါတယ်ဒီလိုအခြေအနေတွေကြောင့်အလုပ်ကိုင်တွေလည်းအဆင်မပြေကြတော့ဘူးလို့မော်လမြိုင်မြို့ကတက္ကစီသမားတွေကပြောကြပါတယ်ဒီကြောင့်ကိုတော့ရမင်းကတင်ဆက်ပေးပါမယ်ရှင်
မလမြိုင်ကတက္ကစီသမားတွေပေါ်လဲရိုက်ခတ်နေပါတယ်။မလမြိုင်ကတက္ကစီသမားကိုမောင်မောင်ပြောတာကတော့ဒီကဘုရားတော်ဆိုတော့ဒီကစီတန်းစီရတဲ့အချိန်ရဲ့တချို့တန်းစီပြီးတော့မှရောက်ခနေမှာစီမရှိတော့ဘူးဆိုတာမျိုးရဲ့ခါမှာကြတော့ကျွန်တော်ဟိုဘယ်လိုလဲတချို့မင်းတို့ရဲ့တန်းစီပေါ်မှာတကယ်ကမရတော့မျိုးရှိရယ်နော်။ကိုတကယ်ကလွတ်လွတ်လပ်လပ်ချိန်ကြတော့တန်းစီရနဲ့ပဲအချိန်ခုံသွားတာပေါ့နော်။မွ
ဒီလိုမျိုးတွေကိုကျွန်တော်တို့ဒီမှာပြန်ကြည့်ရင်လည်းမြို့လိုက်ပေါက်စည်းနဲ့ဝယ်နေရတယ်လို့တက္ကစီသမားကိုမြင့်ဝေကပြောပါတယ်။ဒါပါလို့ဖန်အောင်သွားမယ်။သွားပြီးဆိုကျွန်တော်တို့သွားတော့ဒီမှာ CP
ဖြစ်ပါတော့ပြန်လာရင်ကျွန်တော်မှ CP ရှိတော့ဘူး။အလားမှာစီဝင်ရမှာဆိုရင်6000ဆိုတော့ဝယ်ရမှာပဲ7000ဆိုတော့ဝယ်ရမှာဘယ်လိုမှစီမံမရှိတာ။အခုဖြစ်နေတဲ့တမ။စီကားတွေမလာတော့ဝင်မယ်မျိုးမှရှိနေဆိုင်မှာတဆိုင်နဲ့ဆိုင်တော့ပြီးလို့ဝင်တိုးနေကျွန်တော်မပြောတော့။အခုဆိုင်တိုင်းကိုပြီးနေဆိုင်တိုင်းကိုတိုးနေတယ်ဆိုတော့ဟာလာလာလာကြည့်ရတော့ခက်နေ။
ခရီးသွားလာတာကအစရောင်းဝယ်တွေကမကမဖြစ်လာနေတယ်လို့နေတွက်ကတဲ့စီးတန်းစီရောင်းစားလာတွေလည်းရှိလာပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်ဦးအောင်ကြည်တိုင်းကတော့စက်တုံးစီတရားမဝင်တူလောင်ထားသူတွေနဲ့ဈေးတင်ရောင်းတဲ့ဆိုင်တွေကိုဖမ်းဆီးသွားမယ်လို့ဒီဇင်ဘာလ10ရက်နေ့ကပြည်နယ်စည်းဝေးမှာပြောကြားခဲ့ပါတယ်။အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ အနောက်ပိုင်းတိုင်းစစ်ဌာနချုပ်အခြေစိုက်ရအမျိုးနယ်နဲ့မြေပုံမြို့နယ်တွေမှာစစ်တပ်နဲ့ရခိုင်တပ်တော်တို့အကြအပြင်းထန်တိုက်ပွဲတွေဖြစ်ပွားနေပါတယ်။တလနီးပါအကြတင်းရှောင်နေရတဲ့မွန်ပြည်နယ်ကြိုက်မရောမြို့နယ်တွေကစစ်ဘေးရှောင်တုံးတောင်းကျော်အတွက်စားနပ်ရိက္ခာနဲ့ကျန်းမာရေးဆောက်ရှောက်မှုတွေအများကြီးလိုအပ်နေပါတယ်။တရရှင်တွေအခုနားဆင်နေကြတာကတော့နယ်စပ်ဒေသတိုင်းသတင်းထောက်တွေကနေအပတ်စ
Yakima type web, Jampin, Tanala Bawin, Tayan, Seasongo, Nassin, Chishukarawa, Gulu, Passing Canary Pimaro, Few Ye, Chatarina, Season is some of the King, the Dane Chinchago, Masumiamu, Topia, Pibang, Kamia.
Hamas Dujari Ned, the Satai Nide, Israel near Sissy, and now Sene, Palestine Yatari, Matigai, and Luka, where he gets Harry Swinney Board, where Longjo Insaya, Imburo, a Jambay, Jake Sullivan, Ha, Israel Nangango, Toyanibare, Israel, yes, Sissy, and Patalo, Bobiroma, Tainting, then Didi Jaja, Lopo, Ye, Tawi, Shidrin, and Swinney, Mapiello, the Imburo, Bionguyaga, the Rinsachin, and Wemma, Piotabare. Karam Shalon Nezakegani, Gazagam Yone, Ludajin Sana, Kuni Repo, Babe, Quim, Pupo, Dre, Merrick, Vega, Tom Suragule, the Longjoy, Jambi, Jake Sullivan, Swinibo, Season, Shia Lubiobare, Hamas, the Dujari, a boss, Sisson, and Yama, Palestine, Yatari, Matiga, and American, I died to Niji Mabe, Dignija, Rini Male, Gazagam Yon, Dida, Apo, Isviruga, Ponje, Taika Kebare. Through you mentioned Pima, Ukraine, Ma, Nina, Yamelo, Russia, Tamra, Vladimir, Yapudinga, Bioja, Libare. ยูเครนก็ดีรัสเซียรู้จุดจอดเสียเว้นได้แค่ประเด็นนำมาประทับมาส่งยันเราเดินหนึ่งชั่วโมงที่ร้านชินเลนเวดเรียมมายูเครนมานาซีวาระซีวาระกินเชนบิโรจานีจัดดีเดนในงานพิธีมิสูเรรัสเซียรู้ยังยิ้มแย้มพิมพ์มายูเนียร์มาพิเดลูรัสเซียตำราบูเดงก็เบียวจ้าตัววันเลยณอุยอปันในงานวันนี้สั่งยีปมมาพิมพ์พูดกับรัสเซียบอกมามุดีรามฮอบฮูลเลยรัสเซียตำราก็เบียววันเลยอเมริกาบิดังสู้หากับมาเย็บบาบิลูอัดเดนในงานพิธีรัสเซียก็ยุติธรรมไปเลยอเมริกาเยอซ่าล้วนโมจ ဟာဒီဇင်ဘာ1ရက်နေ့အထိ45ရက်ရှိတယ်လို့နယ်စည်းမထားသတင်းတောင်များအသင်းRSF ကပြောကြားလိုက်ပါတယ်2002ခုနှစ်ထဲကဆိုရင်တော့အ ਨੇ ဆုံးအရေးအတွက်ကိုကြာဆင်းသွားတာဖြစ်တယ်လို့ဒီ RSF ရဲ့2023ခုနှစ်အစီရင်ခံစာမှာဖော်ပြထားပါတယ်ရှင
်ကျေးဇူးပါမဆုမြတ်မွေအခုလိုသတင်းအချင်းချုပ်ပြီးမှာတော့ဒီညချက်သားရင်းညစီစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ ဒီညအစီအစဉ်ထုတ်လွှင့်မှုကကိုစံကျော်ပါဆပ်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Robert Bus နဲ့ Jambe Hamza တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များလည်းတကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လို့ရဆန္ဒပြေဝါရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းလည်းအိတ်ဆက်အနိုင်နိုင်တဲ့ညဖြစ်ကြပါစေခင်ဗျာ